Welcome to the Voice of America in Burmese.
ဗီယန်နီရဲ့အသွေအသွေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့မေလ9ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ။ဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
် The conflict in Karen State, it's dangerous for our team to be there. Two of our team are currentlyPinned down with a displaced community because of fighting, they can't leave.
ဆီယာနာသိမ်းပြီးနောက်ဒိုင်းနာဒီသားတွေမှာဆစ်ရှိန်မြင့်တက်လာနေသလိုအရေးပေါ်အကူအညီလိုအပ်ချက်တွေပုံမကြီးမားလာနေတဲ့အကြောင်းလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ရဲ့ကိုယ်တိုင်ပြောပြချက်တွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။တခါကိုဗစ်ကာယောဂါနဲ့ပတ်သက်လို့အမေရိကန်တက္ကသိုလ်ကျောင်းသားတွေရဲ့ပညာပေးရေးအစီအစဉ်ကာယောဂါကူးစက်မှုအခြေအနေဆိုးလာနေတဲ့အိန္ဒိယနိုင်ငံကိုအမေရိကန်ရောက်အိန္ဒိယຫນွေပွားတွေရဲ့စိုးရိမ်မှုစားတဲ့စိတ်ဝင်စားပွဲနိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေအကြောင်းတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်နဲ့အတူစနေညဇကပိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးအောင်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲနေတဲ့ကြားကပဲမြန်မာနိုင်ငံတဝန်းရန်ကုန်မန္တလေးအပအဝင်မြို့အတော်များများမှာစနေနေ့ကလည်းဆန္ဒပြခဲ့ကြပါတယ်။တဝဲမှာတက္ကသိုလ်ကျောင်းသားတွေ၊ကျောင်းဆရာဆရာမတွေ၊အင်ဂျင်နီယာတွေပါတဲ့ဆန္ဒပြသူတွေကမနေ့အာယုံမတက်ခင်မှာရောနေ့လယ်နဲ့ညနေဘက်တွေမှာပါစစ်တပ်နဲ့ရဲတွေကိုရှောင်ကွင်းဆန္ဒပြခဲ့ကြတာပါ။ရန်ကုန်ကမြို့နယ်တချို့မှာစနေနေ့ကလျှက်တပြက်တပိတ်ပျောက်ကြားတပိတ်တွေပြုလုပ်ခဲ့ကြသလိုမန္တလေးမှာတော့စစ်မှုစုပေါင်းတပိတ်အပြင်တန်ခတ်တမကတန်ခါတော်တွေကစုတောင်းမြစ်တာပို့တာခဲ့ကြပါတယ်။ကလေးမြို့မှာတော့လူရာချီးပြီးပါဝင်တဲ့ပင်မတပိတ်စစ်ကြောင်းနဲ့စစ်အာဏာသိမ်းမှုအဆုံးသတ်ရေးဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြသလိုအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြိုဆိုကြောင်းဒွန်ဆန်းစုကြည်ဓာတ်ပုံနဲ့စာရန်တွေအလံတွေကိုကင်ဆောင်ပြီးခြိတက်ဆန္ဒပြခဲ့ကြတာပါမိုးကောင်းမှာမော်တော်ဆိုင်ကယ်တွေနဲ့ဆန္ဒပြခဲ့ကြတယ်လို့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမှာလည်းလူငယ်များဥဆောင်ပြီးအရှိမြို့ဘက်လမ်းမှာဆိုင်ကယ်တပိတ်ပြုလုပ်ခဲ့ကြပါတယ်ရှမ်းပြည်နယ်မူဆယ်မှာလည်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြတာပါအခုလိုနိုင်ငံတော်ဆန္ဒပြတပိတ်တွေနေ့စဉ်လိုလိုတွေ့နေရခြင်းမှာပဲစစ်ကောင်စီရဲ့အကြောင်းတွေပြန်ပြီးဖွင့်မှုစူးစမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစနေနေ့ကစကိုင်းရှမ်းပြည်နယ်ပင်လောင်မော်လမြိုင်တနင်္သာရီတိုင်းရေပြူတို့မှာပြုလုပ်ခဲ့ကြတာပါဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ10ရက်နေ့အထိစစ်တပ်နဲ့ရဲကြောင့်တေဆုံးရသူပေါင်းက986ယောက်ရှိပြီလို့နိုင်ငံရေးအကြံသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ကရင်ပြည်နယ်ဖားပုံခဲမှာမြန်မာစစ်တပ်ရဲ့မတ်လ29ရက်လေကြောင်းတိုက်ခတ်မှုကြောင့်တေဆုံးပျက်စီးမှုတွေနဲ့တောတောင်တွေထဲမှာအခုချိန်ထိဒေသခံတွေပုံအောင်နေရတာကို Free Burma Ranger အဖွဲ့ကမေလာဆန်းမှာရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းကိုတောက်ကြံနေမှာထုတ်ပြန်လိုက်ပါတယ်။ဖားပုံခဲဒေပူနိုးရွာကိုမြန်မာစစ်တပ်က၂ချိန်တိုင်တိုင်လေးရင်နဲ့ဘုံနာကျဲခဲ့တဲ့အတွက်တေဆုံးသူ3ယောက်နဲ့ဒဏ်ရာရသူ8ယောက်ရှိတဲ့အပြင်စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတာကိုရောအခုချိန်ထိတောတောင်တွေထဲမှာဒေသခံတွေပုံအောင်နေရတာကိုမှတ်တမ်းတင်ထားတာဖြစ်ပါတယ
် This is 3 May 2021 here in Luthaw Township Luthaw Papun District Karen State people are hiding up here in the mountains from Burma
2020မေလ3ရက်နေ့မှာကရင်ပြည်နယ်မူထောမြို့နယ်ထဲကတောတောင်တွေထဲဒေသခံရွာသားတွေပုံအောင်နေရတယ်လို့ Free Burma Ranger အဖွဲ့ကပြောသွားတာပါထိုင်းမြန်မာနယ်စပ်ကနေ9မိုင်လောက်အကွာမှာတည်ရှိတဲ့ဒေပူနိုးရွာဟာယွန်းစလင်းချောင်းတပေးမှာတည်ရှိပြီးဒေသခံ 9,000 လောက်ဟာအခုခါမှာတော့နေအိမ်တွေမှာမနေရဲပဲဝင်းကျင်တောတောင်တွေထဲမှာထွက်ပြေးပုန်းအောင်နေကြတာဖြစ်ပါတယ်။အရင်ကတိုက်ပွဲတွေကိုခဏခဏကြုံရပေမဲ့မြန်မာစစ်တပ်ကလေကြောင်းနဲ့မတိုက်ခိုက်တာအနည်း20လောက်ရှိခဲ့ပြီးမှအခုပြန်ပြီးတိုက်ခိုက်လာတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။ဖာဘွန်ခရင်တဲကမဲ့ရထမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9က ဧပြီလ29ရက်နေ့မှာတင်ပိုက်လိုက်တဲ့တနေ့ထဲမှာပဲတန်လွင်မြကန်းအနီးကကရင်ကျေးရွာတွေကိုစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုတွေစတင်လုပ်ခဲ့တယ်လို့ KNU တပ်မဟာ9က VOA ကိုပြောကြားခဲ့ပါတယ်။တန်လွင်မြကျောင်းတလျှောက်ကကရင်ကျေးရွာတွေမှာလေကြောင်းအတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်တဲ့အတွက်တေဆုံးရသူအနည်းဆုံး20ရှိနေပြီး40လောက်ဒဏ်ရာရခဲ့တယ်လို့ဥဝင်ဆန့်ခွာထွက်ပြေးရသူကလည်း3000ကျော်နေပြီလို့ Free Burma Ranger အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံမှာစနေနေ့ကတရက်အတွင်း COVID-19 ကြောင့်တေဆုံးရသူ4000ကျော်နဲ့ဆန်ချိန်တင်သွားခဲ့တာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့လော့ကဒေါင်းချကန့်သတ်မှုတွေမရှိတဲ့အိန္ဒိယမှာပြည်နယ်တာဝန်ရှိသူတွေကသူတို့ပြည်နယ်တွေအတွက်သူတို့ကိုယ်တိုင်တင်းကျပ်တဲ့လော့ကဒေါင်းချတားမြစ်မှုတွေကိုလှုပ်ဆောင်လာကြပါပြီ
။
ရောဂါကူးစက်မှုတိုးလာနေတဲ့ပုံကလူတိုင်းကိုကူးစက်မဲ့အနေအထားတွေ့နေရကြောင်းနဲ့ COVID-19 တက်တဲ့လှိုင်းလာတဲ့အထိစောင့်မနေတဲ့အတွက်လိုအပ်တဲ့အရေးယူမှုတွေလုပ်မှဒီရောဂါကူးစက်မှုကိုတားဆီးနိုင်မှာဖြစ်ကြောင်း New Delhi မြို့တော် BLK ဆေးရုံကအသက်ရှူလမ်းကြောင်းဆရာဆရာဝန်ကြီးဒေါက်တာဆန်ဒီပ်နေရာကပြောသွားတာပါ။စနေနေ့မှာ24နာရီအတွင်းသေဆုံးရသူက4189ယောက်ဖြစ်သွားတဲ့အတွက်အခုဆိုဒီရောဂါနဲ့သေဆုံးရသူဟာအိန္ဒိယမှာ2000ခွဲနီးပါးဖြစ်လာနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုဆက်ခံရသူကလည်းတရက်အတွင်းမှာပဲ4000ကျော်သွားတဲ့အတွက်အခုဆိုစုစုပေါင်းအခုဆက်ခံရသူက22သန်းနီးပါးဖြစ်လာနေတာပါ။ရှေ့ပညာရှင်တွေကတော့ကူးစက်သူနဲ့တေဆွမ်းရသူအရေအတွက်ဟာအစိုးရထုတ်ပြန်တဲ့စာရင်းထက်ပိုပြီးများနိုင်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံရဲ့ကားပစ္စည်းထုတ်လုပ်ရမှာနာမည်ကြီးတဲ့တမင်နာရူပြည်နယ်မှာတော့မေလ10ရက်နေ့ကစပြီးသူတို့ပြည်နယ်ရင်းကကားပစ္စည်းစက်ရုံတွေကိုတစိမ့်တစ်ပိုင်းပိတ်ထားရကနေလုံးဝလော့ကဒေါင်းလုပ်တော့မှာဖြစ်တယ်လို့အများပြည်သူအတွက်ပြေးဆွဲပေးနေတဲ့တယူပို့ဆောင်ရေးကဏ္ဍနဲ့အရက်သေးစားလက်ကားရောင်းချမှုတွေကိုပါပိတ်ပင်ထားမှာဖြစ်ကြောင်းပြောပါတယ် Google Amazon နဲ့ Cisco ကုမ္ပဏီကြီးတွေအခြေဆက်ရာကာနာတကပြည်နယ်ကလည်းတောက်ကြတဲ့ညနေခင်းတည်းကအသွားလာလုံးဝပိတ်ပင်လိုက်တာပါအိန္ဒိယမှာကာကွယ်ဆေးအလုံးပေါင်း168သန်းကျော်ထိုးနှံပေးခဲ့ပြီးဖြစ်ပေမဲ့လူပေါင်းသန်း1400ကျော်ရှိတဲ့အိန္ဒိယမှာဆေးဘက်လက်အောင်နှလုံးထိုးနှံပေးသူဟာနှစ်ရာခိုင်နှုန်းပဲရှိနေသေးတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်ဆော့ဆော့ဝါဝါခံစားနေရတဲ့အိန္ဒိယနိုင်ငံမှာဒီရောဂါအတွက် 2-DOC-D glucose လို့ခေါ်တဲ့ဆေးသစ်တစ်မျိုးကိုတောက်ကြံလေးကအရေးပေါ်သုံးဆွဲခွင့်ချထားပေးလိုက်ပါပြီ
။ Based on the successful phase 3 clinical trial, DCGI
လူနဲ့ဆန်းသက်ဆစ်ဆေးရမှာအောင်မြင်မှုရှိခဲ့တဲ့အတွက်အိန္ဒိယအစိုးရရဲ့အထွေထွေဆေးဝါးထိန်းချုပ်ရေးဆိုင်ရာ DCGI ဌာနကမေလပထမပတ်ထဲမှာပဲဒီဆေးကိုအရေးပေါ်သုံးဆွဲခွင့်ပြုလိုက်ပါတယ်။ဒါကြောင့်အခုဆိုကိုဗစ်လူနာတွေအတွက်ဈေးကွက်ထဲကိုတင်ပို့ဖို့လုပ်နေပါပြီလို့အိန္ဒိယအစိုးရကာကွယ်ရေးသုတေသနဆိုင်ရာနျူကလ িয়ার ဆေးပညာနဲ့သိပ္ပံပညာဆိုင်ရာဌာနကသုတေသနပညာရှင်အန်နက်နာရယန်ဘတ်ကပြောသွားတာပါလူနဲ့ဆန့်တက်မှုတွေအရဒီဆေးဟာဆေးရုံတက်နေရတဲ့ကိုဗစ်လူနာတွေနလန်ထူလာစေဖို့အတွက်ထောက်ကူပေးတဲ့အပြင်အသက်ရှူဆက်အောက်ဆီဂျင်ဘူးပေါ်မီခိုနီယာမှုရော့ပါအောင်လဲလုပ်ပေးနိုင်တာတွေ့ရပါတယ်ဒီဆေးကိုအိန္ဒိယအစိုးရကာကွယ်ရေးသုတေသနဌာနနဲ့ဖွံ့ဖြိုးရေးအဖွဲ့နဲ့ဟီဒရာဘတ်အခြေစိုက်ဒေါက်တာရက်ဒီဓာတ်ခွဲကန်းကုမ္ပဏီလစ်မတက်တို့ပူးတွဲပြီးထုတ်လုပ်တာဖြစ်ပါတယ်အိန္ဒိယဟာကမ္ဘာမှာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့အခု COVID-19 တကြော့ပြန်ကူးစက်မှုဒဏ်ကြောင့်ဆေးထုတ်လုပ်မှုတွေမနိုင်မနှင်းဖြစ်နေရတာပါလူပေါင်းသန်း1400ကျော်ရှိတဲ့အိန္ဒိယမှာဆေးဘက်လက်အောင်နှစ်ကြိမ်ဆေးထိုးပြီးသူပေါင်းကနှစ်ရာခိုင်နှုန်းပဲရှိနေသေးတာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 8.33 လိုင်းဒိုမီတာ51 kHz 5.85 နဲ့ဒိုင်နမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ကင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမင်းကလေးကျောင်းတစ်ခုအနီးစနေနေ့ကအင်အားဖြင့်ဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူ30သေဆုံးပြီး50ကျော်ထဏ်ရာရပါတယ်။ကာဘူးမြို့တော်ရဲ့ရှီယာမွတ်စလင်တွေအများစုနေထိုင်ရာ dash e ba chi yak kwet twin sine ni nyet ni bai bon pao kwe kha da ba pao kwe mu dan tin tu ri the ma chang da lu nge ri a mya su phit chao afghan pi de ye win ji thana pyo kwin ya tarik arian ga pyo ba de te song tu a ye twet to la nai de a chang le pyo ba de dan yan ya tu a ne song 52 u se yong po tha ba de chang sin chein ma pao kwe mu phit khe chao pao kwe mu twin ma dan yan ya kha de chang tu zara ga pyo ba de ပန်းစင်းကြီးကဘုဒ္ဓမဘုရားလက်ထပ်စတိကျောင်းစင်းလို့တငယ်ချင်းဖြစ်သူနဲ့အတူကျောင်းကနေထွက်လာချိန်မှာရုတ်တရက်ပေါက်ကွဲခဲ့တာပါတဲ့နောက်ဆင်းမင်းနဲ့လောက်အကြာမှာမိနစ်ပိုင်းမဲ့ခြာပြီးနှစ်ချိန်ဆက်တိုက်ပေါက်ကွဲခဲ့တဲ့အကြောင်းသူကပြောပါတယ် အသေးကံဘုံခွဲသမားကတိုက်ခိုက်ခဲ့တာလားဒါမှမဟုတ်လေထောင်ထားတဲ့ဘုံပေါက်ကွဲတာလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်အဖွဲ့လက်ချက်ဆိုတာကိုလည်းမသိရသေးပါဘူးအာဖဂန်ရဲသားတွေအပေါ်တိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကရှုတ်ချကြောင်းပြောဆိုထားတဲ့တာလီဘန်ပြောခွင့်ရကတော့အခုတိုက်ခိုက်မှုမှာသူတို့ပတ်သက်မှုမရှိဘူးလို့ပြောပါတယ်တိုက်ခိုက်မှုဟာရက်စက်ကြမ်းကြုတ်ပြီးယွန်းရှာ ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဟာဆက်ဆုပ်ဖွဲ့လုပ်ရက်အဖြစ်ရှုတ်ချထားပါတယ်ရှင်။အမေရိကန်အရှိဘက်ကမ်းရိုးတန်းဒေသတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာဆီထောက်ပံ့နေတဲ့အဓိကရေနံပိုက်လိုင်းကြီးကိုစီမံခန့်ခွဲတဲ့ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခိုက်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးပိတ်ထားရပါတယ်။ငွေညစ်တဲ့ ransomware နဲ့တိုက်ခိုက်ခံရတာဖြစ်ကြောင်းသတင်းရှင်းပြတွေကပြောပါတယ်။အမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံချက်စက်ရုံတွေနဲ့နိုင်ငံအရှိတောင်ပိုင်းတလွားကိုချိတ်ဆက်ထားတဲ့မိုင်9500အရှိပိုက်လိုင်းတွေကတဆင့်ဓာတ်ဆီဒီဇယ်၄ယင်း၃အပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 2.5 တန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါ။တိုက်ခိုက်ခံရတာကိုတောက်ချန်နေကသိရှိခဲ့ပြီးတဲ့နောက်တိုက်ခိုက်ချင်းချောက်မှုကိုထိန်းချုပ်နိုင်ရေးအတွက်စနစ်ကြီးတစ်ခုလုံးကိုပိတ်ခဲ့တဲ့အကြောင်းကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့ကြေညာချက်ကဖော်ပြပါတယ်။ဒီဆောင်ရွက်ချက်ကြောင့်လုပ်ငန်းလည်ပတ်မှုယာယီရပ်ဆိုင်းခဲ့တယ်လို့ IT စနစ်မှာလည်းထိခိုက်သက်ရောက်မှုရှိကြောင်းကုမ္ပဏီကပြောပါတယ်။အစိုးရဘက်ကလည်းစပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ထိတ်တန့်ကြွန့်ကျင်အဆင့်ရှိစိုက်ဘာရာဇဝတ်အဖွဲ့ကဟက်ကာတွေဖြစ်နိုင်ကြောင်းအမေရိကန်အစိုးရအရာရှိဟောင်းတဦးနဲ့လုပ်ငန်းကြီးရဲ့သတင်းရှင်းပြနှစ်ဦးကပြောပါတယ်။စိုက်ဘာတိုက်ခိုက်မှုကို Dark Site ဆိုတဲ့အဖွဲ့ကလုပ်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးရမှုတွေစစ်ဆေးနေကြောင်းအမေရိကန်အစိုးရအရာရှိဟောင်းကပြောပါတယ်။ Dark Site အဖွဲ့ဟာအရင်ဆိုပြီးနိုင်ငံဟောင်းတွေကိုရှောင်ပြီးတခြားသူတွေထံကို ransomware ပို့လွှတ်ငွေညှစ်နေတာပါ။ ransomware ဆိုတာကတော့ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်လိုက်ပြီးသူတို့တောင်းတဲ့ပိုက်ဆံပေးမှကွန်ပျူတာဖိုင်တွေကိုပြန်ဖွင့်ပေးတဲ့မာဝါတစ်မျိုးဖြစ်ပါတယ်။အမေရိကန်ပို့ဆောင်ဆက်သွယ်ရေးလုံခြုံရေးဆိုင်ရာဌာနကတခြားဌာနတွေနဲ့ပူးပေါင်းပြီးဒီကိစ္စကိုဆောင်ရွက်နေတဲ့အကြောင်း Reuters ကိုပြောပါတယ်။ဂျင်းနံပိုက်လိုင်းကိုဘလောက်ကြာကြာပိတ်ထားမလဲဆိုတာအပါအဝင်တခြားအသေးစိတ်တွေကတော့ကိုလိုနီယယ်လုပ်ငန်းကြီးဘက်ကမထုတ်ပြန်သေးပါဘူးရှင်။တရုတ်နိုင်ငံရှင်ကျန်းကဝီဂါမွတ်စလင်တွေနဲ့တခြားလူနည်းစုတွေကိုဖိနှိပ်မှုအရေးနဲ့ပတ်သက်ပြီးဂျာမနီ၊အမေရိကန်နဲ့ဗြိတိန်တို့ကဒီသတင်းပါအတွင်ကျင့်ပါဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမတက်ရောက်ဖို့တရုတ်ကတိုက်တွန်းတဲ့စာကိုပြီးခဲ့တဲ့တောက်ချန်နေ့မှာ Reuters ကရရှိထားပါတယ်။ရှင်ကျန်းဒေသရင်းက Tak အနွယ်ဝင်တွေရဲ့လူ့အခွင့်အရေးမြင့်တင်ပံ့ပိုးနိုင်ရေးကုလသမဂ္ဂလုပ်ငန်းစဉ်အဖွဲ့ဝင်နိုင်ငံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘလို့ပုံစံဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးဖို့ရည်ရွယ်ထားကြတာပါ။နိုင်ငံရေးရည်ရွယ်ချက်နဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ကစာထဲမှာရေးထားပြီးကြာသပတေးနေ့နေဆွေးနဲ့ထုတ်ပြန်တဲ့အဲ့ဒီစာထဲမှာတရုတ်ဆန့်ကျင်ရေးအခမ်းအနားကိုတက်ရောက်ပါဝင်တာမဟုတ်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပန်ကြားထားတာပါ။ဩစတြေးလျ၊ကနေဒါနဲ့တခြားဥရောပနိုင်ငံတွေလည်းပါဝင်တဲ့အခမ်းအနားစီစဉ်သူတွေဟာရှင်ကျန်းဒေသအရေးလို့တရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ရေးကွဲပြားစူပူမှုတွေကိုဖန်တီးရေးတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖျက်ဆီးရေးအတွက်လူ့ခွင့်ရေးကိစ္စကိုနိုင်ငံရေးလက်နက်တပ်ဖွဲ့အသုံးပြုနေတယ်လို့လည်းတရုတ်ကဆွဆွဲပါတယ်။ဒီလိုရေးသားထားတဲ့ဘေးစာကိုရောနောက်ဒီဆွေးနွေးပွဲကိုစန့်ကျင်တဲ့အကြောင်းကိုရောကုလသမဂ္ဂဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ကအတည်ပြုပါတယ်။ လာမယ့်ပုတ်ထူးနေ့မှာအွန်လိုင်းကကျင်းပမယ်ကုလသမဂ္ဂစည်းဝေးပွဲမှာအမေရိကန်၊ဂျာမနီ၊ဗြိတိန်တန်အမတ်ကြီးတွေမိန့်ခွန်းပြောမှာဖြစ်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ညွှန်ကြားမှု Ken Ruth နဲ့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ရဲ့အတွင်းရေးမှူး Egg နဲ့ Kella Matt တို့လည်းဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်ရှင်ကျန်းဒေသအနာပိုင်တွေကဝီဂါဒီကိုထိမ့်သိမ့်ရေးစခန်းတွေမှာထိမ့်သိမ့်နှိပ်စက်နေတယ်လို့အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကဆွဆွဲထားပြီးတရုတ်ဘက်ကတော့ငြင်းဆိုပါတယ်။ဒီစခန်းတွေဟာဘာသာရေးအရာအစွန်းရောက်ဝါဒီဖြစ်မသွားစေရည်အတွက်အသက်မွေးဝမ်းကြောင်းသင်တန်းတွေနဲ့ဆောင်ရွက်ပေးနေတာသာဖြစ်တယ်လို့တရုတ်ကပြောဆိုထားတာဖြစ်ပါတယ်ရှင်။မွတ်စလင်တို့ရဲ့ဤပွဲတော်အလတ်ရဲ့အတွင်းကိုဗစ် -19 ကူးစက်မှုတိုးမလာရေးအတွက်ပါကစ္စတန်နိုင်ငံမှာစနေနေ့ကစလို့ကိုယ့်ရဲ့ချာအသွာလာတက်မြက်ကန့်တက်လိုက်တာကြောင့်ခီးသွွားလာရေးနဲ့ခီးသွွားဒေသတွေအပေါ်မှာထိခိုက်တက်ရောက်နေပါတယ်။ပါကစ္စတန်မှာတတိယအကြိမ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ရင်ဆိုင်နေရသလိုအိန္ဒိယနဲ့နယ်စပ်တခြားမှာလည်းကိုရိုနာကပ်ဘေးအရေးပိုပြီးတော့ဆိုးရိမ်နေကြတာတွေကြောင့်ပြီးခဲ့တဲ့နှစ်ကတလကြာအသွားလာတားမြစ်ကန့်သတ်မှုနောက်ပိုင်းအတင်းကျပ်ဆုံးတားမြစ်ချက်ကိုအစိုးရကချမှတ်လိုက်တာပါဒေတာရင်းမှာမျိုးဗီဇာပြောင်းဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်အင်မတန်အန္တရာယ်များတဲ့အခြေအနေရဲ့လိုအပ်ချက်အရေးယူဆောင်ရွက်တာဖြစ်တယ်လို့ကိုဗစ် -19 ကပ်ဘေးရောဂါတုံ့ပြန်ကင်တွယ်ရေးဥဆောင်သူစီမံရေးရာဝန်ကြီးအာဆက်ဦးမာကတွစ်တက်လူမှုကွန်ရက်မှာရေးပါတယ်ရမန္တန်ဥပုပ်ကာလအပြည့်ဤပွဲတော်ကာလရောက်ရင်ပါကစ္စတန်နိုင်ငံတဝန်ခီးသွွားသူများပြီးတွမ်းလာလက်ပတ်စရာနေရာတွေမှာလည်းလူတွေပြည့်လေရှိပါတယ်အတွမ်းလာဖိတ်ပင်ကန့်သက်တာကြောင့်ဈေးရောက်မကောင်းတော့တဲ့အကြောင်းလဲဈေးတယ်ဆူတန်မီယာကပြောပါတယ်
ပတ်နုဆာနေနရဆောဖာဆန်နုဆာနေ
ဆိုင်ကန်ခါကတွေပေးချရပြီးဤပွဲတော်အတွင်းရောင်းဖို့ဝယ်ထားတဲ့ကုန်တွေလည်းမရောင်းရရင်ကောင်းတော့မှာမဟုတ်တာကြောင့်အကုန်ဆုံးရှုံးရပါတယ်လို့သူကပြောခဲ့တာပါအစ္စလာမဘတ်မြို့တော်နေဆာအီအာရှရပ်ကတော့အခုကန့်သက်ချက်ကြောင့်အကျိုးရှိစေမယ်လို့ယူဆတဲ့အကြောင်းပြောပါတယ
် I just came to the market to see whether everything is
အလုံးပိတ်သိမ်းထားသလားဆိုတာကိုသိချင်လို့ဈေးကိုလာကြည့်တာပါတဲ့လူတချို့နှာခေါင်းစီးမတက်တာကလွယ်ရင်အလုံးကစီကံလိုက်နာကြပါတယ်အခုအသွာလာတတ်မြက်ပိတ်ပင်မှုကြောင့်အကျိုးရှိစေမယ်လို့ယူဆတဲ့အကြောင်းသူကပြောခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းတုန်းကတော့ပါကစ္စတန်မှာပွဲတော်တွေအပြီးသတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိတိတသာတိုးလာခဲ့တာပါစီပွားရေးလုပ်ငန်းတွေဟိုတယ်တွေစားသောက်ဆိုင်တွေနဲ့ဈေးတွေပန်းခြံတွေကိုလည်းပိတ်ထားမှဖြစ်ပြီးပြည်နယ်တစ်ခုနဲ့တစ်ခုကူးတဲ့အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းတွေကိုရောမြို့ရင်းသေယူပို့ဆောင်ရေးလုပ်ငန်းတွေကိုလည်းဆိုင်းငံ့မှဖြစ်ပါတယ်။အစိုးရရဲ့အသွာလာတမြင့်ကန့်သက်ချက်ကိုလိုက်နာစီရေးကြီးကြပ်ဆောင်ရွက်ဖို့စစ်တပ်ကိုလည်းတတ်ချထားပါတယ်ရှင်။တိုကျိုအိုလံပစ်အားကစားပွဲတွေကျင်းပမယ့်အရေးဂျပန်ပြည်သူတွေကြားစိုးရိမ်လာနေကြပေမဲ့အားကစားပွဲတွေမကျင်းပနိုင်စရာအကြောင်းမတွေ့ရကြောင်းအိုလံပစ်ကော်မတီထိပ်တန်းတာဝန်ရှိသူဂျွန်ကိုတ်စ်ကမေလ၈ရက်စနေနေ့မှာပြောပါတယ်ဂျပန်နိုင်ငံမှာကိုဗစ် -19 ကပ်ဘေးရောဂါထိန်းချုပ်နိုင်ရေးကြိုးစားနေရတဲ့နိုင်ငံအရေးပေါ်အခြေအနေမျိုးမှာအိုလံပစ်အားကစားပွဲတွေကျင်းပနိုင်မယ့်အခြေအနေအပေါ်စိုးရိမ်နေကြတာပါကိုရိုနာကပ်ဘေးရောဂါကြောင့်ဒီနှစ်နောက်ဆုတ်ခဲ့ရပြီးဖြစ်တဲ့အိုလံပစ်ပွဲတော်တွေကိုစီစဉ်ထားတဲ့အတိုင်းကျင်းပနိုင်မယ်လို့ယုံကြည်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီထိပ်တန်းတာဝန်ရှိသူကိုတ်စ်ကပြောခဲ့တာဖြစ်ပါတယ
် The moment the games will go ahead is no need
to rush နေထားမှာတော့အားကစားပွဲတွေစီစဉ်ထားတဲ့အတိုင်းကျင်းပနိုင်မှာပါလို့သူကပြောခဲ့တာပါဆစ်ဒနီမှာကျင်းပတဲ့ Australia အိုလံပစ်ကော်မတီနှစ်ပတ်လည်အစည်းအဝေးပြီးသတင်းထောက်တွေကိုအခုလိုပြောခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမှာတော့အိုလံပစ်ပွဲတော်ဆက်လုပ်မယ့်အရေးအတိုက်အခံတွေပုံများလာနေပါတယ်။အိုလံပစ်အားကစားပွဲကိုဖျက်သိမ်းပေးဖို့လက်မှတ်ထိုးတောင်းဆိုသူ23,000ကျော်ရှိနေပါတယ်ရှင
်။သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။VOA အမေရိကန်သံရဲ့ဒေနင်းကွနေနဲ့မနက်ခင်းအစည်းအဝေးတွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့စီရေးပတိပခတွေကြောင့်တိုင်းသားဒေသတွေမှာအခုနောက်ဆုံးကြုံနေရတဲ့အခက်အခဲအခြေအနေတွေကိုတင်ပြကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်တိုင်းသားဒေသတွေမှာလက်နက်ကန်ပတိပခတွေတိုးလာနေတာကြောင့်စစ်ရှောင်ဒုက္ခသည်တွေပိုပြီးများပြားလာနေသလိုအကူအညီလိုအပ်ချက်တွေကလည်းကြီးမားလာနေပါတယ်။တစ်ချိန်တည်းမှာပဲလေကြောင်းတိုက်ခိုက်မှုအပါအဝင်စစ်တပ်ရဲ့ထိုးစစ်တွေကြောင့်အ အကူအညီပေးရေးလုပ်ငန်းတွေမှာပုံမခက်ခဲလာနေတယ်လို့ထိုင်းနိုင်ငံမှာအခြေစိုက်ပြီးလူသားချင်းစာနာကူညီထောက်ပံ့ရေးလုပ်နေတဲ့ PRAD Bread NGO အဖွဲ့က VOA ကိုပြောပါတယ်။ Bread အဖွဲ့ရဲ့ဥက္ကဋ္ဌ Steve Gorman နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြမှာပါ။ထိုင်းနိုင်ငံချင်းပိုင်အခြေစိုက် PRAD Bread အဖွဲ့ဟာဆယ်စုနှစ်နဲ့ချီပြီးငကိုကလေးကမြန်မာနိုင်ငံတည်းတိုင်းသားဒေသတချို့မှာလူသားချင်းစာနာမှုဆိုင်ရာအကူအညီကယ်ဆယ်ရေးတွေလုပ်နေတာပါ။အထူးသဖြင့်တော့ကရင်ကချင်းရခိုင်နဲ့ရှမ်းပြည်နယ်တွေကဆစ်ဆောင်ဒုက္ခသည်တွေကိုအဓိကအကူအညီပေးနေတာဖြစ်ပါတယ်။ PYDN ရဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းသားဒေသတွေအတွင်းထိုးစစ်တွေကြောင့်သူတို့ရဲ့အကူအညီထောက်ပံ့ရေးလုပ်ငန်းတွေအခက်အခဲရင်ဆိုင်လာရတယ်လို့ Steve Gorman ကရှင်းပြပါတယ
်။ It's been difficult because of access.The border is much more difficult to cross. The conflict in Karen State, it's dangerous.
ဟုတ်ပါတယ်အကူအညီပေးရေးလမ်းကြောင်းတွေမှာအခက်အခဲတွေကြုံနေရတာပါအခုဆိုရင်ကရင်ပြည်နယ်တွေကစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုနောက်ပိုင်းထွက်ပြေးလာကြတဲ့ဒေသခံကရင်ရွာသားတွေနဲ့အတူကျွန်တော်တို့အဖွဲ့သားတွေလည်းအဲ့ဒီမှာပြိမ့်မိနေကြပါတယ်ကျွန်တော်တို့အဖွဲ့ဝင်တွေကနေဆက်ပြတ်ကျော်ပြီးအကူအညီပေးနေရတာဆိုတော့အခုလိုစစ်ရေးပဋိပက္ခတွေကြုံနေရတဲ့ကရင်ပြည်နယ်မှာအကူအညီပေးရေးလမ်းကြောင်းကပိုပြီးတော့ခက်ခဲလာပါတယ်ကျွန်တော်တို့အဖွဲ့ဝင်တွေအတွက်လည်းအနေရပိုရှိလာပါတယ်။ကချင်ပြည်နယ်ဘက်မှာဆိုရင်လည်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေပြီးအဲ့ဒီဒေသမှာရှိတဲ့ကျွန်တော်တို့အဖွဲ့သားတွေနဲ့နေစဉ်အဆက်အသွယ်ရဖို့ကြိုးစားနေပါတယ်။သူတို့ရဲ့ပြောဆိုချက်အရဆိုရင်အဲ့ဒီဒေသမှာအနေရဆက်ရှိနေစေဖြစ်ပါတယ်။အရင်ကဆိုရင်တရုတ်နယ်စပ်ကတဆင့်အကူအညီပေးရေးပစ္စည်းတွေကိုသွင်းနေရတယ်ဆိုပေမဲ့မြန်မာနိုင်ငံနယ်စပ်ဒေသစစ်ရေးပဋိပက္ခတွေကြောင့်ကိုဗစ်အခြေအနေကြောင့်ပါတရုတ်နယ်စပ်မှာလုံခြုံရေးတိုးချတာလို့လုံခြုံရေးဗီဒီယိုကင်မရာတွေနဲ့စောင့်ကြည့်နေတာတွေပါရှိနေတဲ့အတွက်ကချင်ဒေသခံတွေကိုအထောက်ပံ့ပစ္စည်းပို့ဆောင်ရေးလမ်းကြောင်းကအရင်ကတည်းကပိုကျက်တဲသွားပါတယ်
။ထိုင်းနယ်စပ်ဒေသကိုထွက်ပြေးလာတဲ့ကရင်ပြည်နယ်တွေကစစ်ရှောင်ဒုက္ခသည်တောင်းကနန်းရှိနိုင်ကြောင်း Bread NGO အဖွဲ့ကခန့်မှန်းထားပါတယ်။ကိုဗစ်ကူးစက်မှုအခြေအနေတွေကြောင့်ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်ချက်တွေကြောင့်ရောမြန်မာစစ်တပ်ကသူတို့လိုအပ်တဲ့စားနပ်ရိက္ခာတွေကိုထိုင်းနယ်စပ်မှာအများပြားလာရောက်ဝယ်ယူနေတဲ့အခြေအနေတွေကြောင့်ပါသူတို့ရဲ့ Bread NGO အဖွဲ့အနေနဲ့ကယ်ဆယ်ရေးပစ္စည်းပို့ဆောင်ရတဲ့အပိုင်းမှာအခက်အခဲတွေကြုံလာရတယ်လို့Steve Gorman ကပြောပါတယ်အခုဆိုရင်ရခိုင်ပြည်နယ်မှာလည်းဒုက္ခသည်စခန်းကလူတွေရောနောက်ထပ်တိုးလာတဲ့ဒုက္ခသည်တွေအထွတ်ပါကူညီထောက်ပံ့မှုတွေပို့ပြီးလိုအပ်လာနေတယ်လို့ Broad အဖွဲ့ဥက္ကဋ္ဌ Steve Gorman ကပြောပါတယ
် Now that the World Food Program is not able or prevented from delivering rice we have expanded our efforts by two times in order to help
စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ရခိုင်ပြည်နယ်စစ်တွေမျိုးတစ်ဝိုက်မှာရှိတဲ့ဒုက္ခသည်စခန်းတွေကမှတ်ပုတ်တင်ထားပြီးသားဒုက္ခသည်တွေကို WFP ကကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ကစံပေးဝေထောက်ပံ့နေတာကိုအာဏာပိုင်တွေကတားမြစ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရပြီးတော့အရေးပေါ်အကူအညီထောက်ပံ့မှုတွေလိုအပ်နေပါတယ်။အရင်ကမှတ်ပုတ်တင်ထားတဲ့ပြည်တွင်းဒုက္ခသည်8000ဝန်းကျင်ရှိပေမဲ့နောက်ထပ်တိုးလာတဲ့စည်းမသွင်းရသေးတဲ့ဒုက္ခသည်9000ဝန်းကျင်လောက်ရှိပါတယ်။အဲ့မှာရှိတဲ့ကျွန်တော်တို့လူတွေကဒေသခံအာဏာပိုင်တွေကိုလက်ထိုးပြီးတော့စာနယ်ဇင်းကတချို့ပေးပို့နိုင်အောင်စီစဉ်နေရတာဖြစ်ပြီးကျွန်တော်တို့အကူအညီပေးရတဲ့ဒုက္ခသည်အများစုကရိုဟင်ဂျာတွေဖြစ်ပါတယ်
။ဒါတွေကတော့ Bread အဖွဲ့လက်တလောရင်ဆိုင်နေရတဲ့အကူအညီပေးရေးလမ်းကြောင်းအခက်အခဲတွေပဲဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအာဏာပိုင်တွေအခုထိအသိအမှတ်မပြုသေးပါဘူး။မြန်မာနိုင်ငံတွင်ဆက်အာဏာသိမ်းမှုကြောင့်လူအခွင့်အရေးချိုးဖောက်မှုတွေကလည်းပိုတိုးလာနေတယ်လို့ Steve Gorman ကသုံးသပ်ပါတယ်။
takeover of the military and of those more than 700 people you've got you know more than 40 of them are children and the tactics that they're using are the same kind of tactics that they've used in the ethnic
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထဲမှာဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲမှုတွင်မှာလူပေါင်း900ကျော်လောက်တိစုံခဲ့ရပြီဖြစ်သလိုအဲ့ထက်မှကလေးငယ်40ကျော်ပေါင်းနေတာကိုကြည့်ရင်မြန်မာစစ်တပ်ဟာတိုင်းရင်းသားဒေသတွေမှာအရင်ကတည်းကကျင့်သုံးလာခဲ့တဲ့အကြမ်းဖက်ပြင်းထန်မှုတွေအတိုင်းပဲလှုပ်ဆောင်နေတာကိုတွေ့ရမှာပါဒါရီယာဆေးရဆုံးမှုမြောက်သလိုတိုင်းရင်းသားဒေသတွေမှာလည်းအလားတူဖြစ်နေပါတယ်ဒါကြောင့်စစ်တပ်ရဲ့လက်ရှိလုပ်ရက်တွေကိုရပ်တန့်မှုလိုပါတယ
် Bread NGO အဖွဲ့ဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့တစ်ခုမဟုတ်ပေမဲ့မြန်မာနိုင်ငံထဲမှာဒီအဖွဲ့အတွက်အလွတ်လုပ်နေတဲ့မြန်မာနဲ့တိုင်းရင်းသားတွေရောနိုင်ငံသားတချို့ပါအယောက်60ဝန်းကျင်ရှိတယ်လို့ပြောပါတယ်။စီအေပီတီဘက်ကရှိတဲ့ဒေသတွေမှာအကူအညီပေးရေးလှုပ်တဲ့အခါတရားဝင်မှတ်ပုံတင်ပြီးလှုပ်ဖို့ကအခက်အခဲမျိုးစုံကြုံရလေရှိတာကြောင့်ထိုင်းနိုင်ငံချင်းပိုင်မြို့မှာသာရုံးဆိုင်ပြီးမြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစီမံခန့်ခွဲနေတာဖြစ်တယ်လို့Bread NGO အဖွဲ့ကပြောပါတယ် ဒီဘက်ဟာမြန်မာနိုင်ငံတွင်အကူအညီပေးနေုံသာမကအခြားသောပြည်ပကဒေသကြီးတွေဖြစ်တဲ့ဆီးရီးယား၊အီရတ်၊ယေမန်၊လေဘနွန်၊ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလည်းကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ခင်ဗျာ။ဆက်လက်ပြီးနိုင်ငံတကာအဆောင်အမတွေကိုတင်ပြချင်ပါတယ်။ကိုဗစ်ကာယောဂါကာလအတွင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်23ခုကကျောင်းသားတွေဟာအရေးကြီးတဲ့သတင်းအချက်အလက်တွေရရှိရေးပူးပေါင်းလှုပ်ဆောင်နေကြပါတယ်။ကျောင်းသားသတင်းသမားတွေရဲ့သတင်းတွေကိုအွန်လိုင်းကနေ Newswire အဖြစ်စူးစီးပြီးသတင်းအချက်အလက်တွေကိုတင်ဆက်ပေးနေတာပါ။ Mike O'Sullivan သတင်းပေးဖို့ထားတာကတော့ကိုငင်းချမ်းကပြောပြမှာဖြစ်ပါတယ်
။ကျောင်းသားကျောင်းသူစုစုပေါင်း 48,500 ရှိတာကြောင့်ကယ်လီဖိုးနီးယားပြည်နယ်အစိုးရတက္ကသိုလ်စနစ်ဟာအမေရိကန်မှာအကြီးဆုံးဖြစ်ပါတယ်။ COVID ကပ်ရောဂါကြောင့်အတန်းတွေအွန်လိုင်းကပြောင်းလဲတင်ကြားနေရတဲ့အချိန်မှာကျောင်းသားတွေအနေနဲ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ် CSU စနစ်ထဲကသတင်းတွေကိုသိကျင်ကြပါတယ်။ Cal State Newswire တီထောင်သူ ADM McGolin က
Rather that all report when the dream ဖြစ်ဖြစ်တက္ကသိုလ် deputy တွေကြောင်းမဲ့ဖြစ်ဖြစ်ကျောင်းသားအဖွဲ့တွေကြောင်းမဲ့ဖြစ်ဖြစ်ကျောင်းသားသတင်းစာတောင်စီကို online မှာဖတ်လို့ရပါမယ်။ကျောင်းစနစ်တစ်ခုလုံးကြီးတွေကဖြစ်ဖြစ်ဒီအကုန်လုံးသိဖို့တော့ခက်ခဲပါတယ်။
သတင်းတွေအကုန်လုံးစူးစီးတင်ဆက်ပေးတဲ့နေရာတစ်ခုမရှိတာကြောင့်မို့လို့အခုလိုတက္ကသိုလ်ကသတင်းတွေအကုန်မျှဝေလို့ရမယ့်နေရာတစ်ခုကိုဖန်တီးခဲ့တာပါလို့ကယ်လီဖိုးနီးယားပေါ်လီတက်နစ်ပြည်နယ်တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသား ADM McGolin ကပြောပါရယ် Slack ဆိုတဲ့အင်တာနက်စကားပြောလို့ရတဲ့နေရာမှာကျောင်းသားသတင်းသမားတွေတွေ့ဆုံကြပြီးတော့သတင်းတွေကို Substack ဆိုတဲ့နေရာမှာတင်ပြကြပါရယ်လက်တလောကျောင်းသားဝါယာသတင်းတွေမှာအာရှနယ်ပယ် American တွေလူမျိုးရေးခွဲခြားတိုက်ခိုက်ခံရတဲ့အကြောင်းတွေတင်ဆက်ကြပါရစေ။ San Francisco ပြည်နယ်တက္ကသိုလ် Golden Gate Express သတင်းစာက Samantha Lore က
Not everybody is in
စနားပြပွဲတွေဖြစ်နေတဲ့မြို့ကြီးတွေတိုင်းမှာကျောင်းသားတွေရှိတာတော့မဟုတ်ပါဘူး။ San Francisco မှာတော့အမြဲတခုခုရှိတတ်ပါရစေ
။ Los Angeles မြို့နာက Dominguez Hill Cal State တက္ကသိုလ်ကကျောင်းသားတွေကလည်းကျောင်းတွင်းနဲ့ကျောင်းပြင်ပသတင်းတွေကိုတင်ဆက်ကြပါရစေ။ကျောင်းသတင်းစာ bulletin ရဲ့ editor ချုပ် Taylor Helms ကကျမတို့ပွင့်ပွင့်လင်းလင်းရေးထားတဲ့သတင်းကြီးတွေအများစုဟာလူမျိုးရေးခွဲခြားမှုတွေမလုပ်ဖို့ကိုဗစ်စီကံပြောင်းလဲမှုတွေအကြောင်းနဲ့တက္ကသိုလ်တွေကအသစ်တည်ဆောက်မှုတွေအကြောင်းအပါအဝင် online ကသင်ကြားမှုတွေမှာတက္ကသိုလ်ကကျောင်းသားတွေကိုဘလို့ကူညီနေတယ်လဲဆိုတဲ့သတင်းတွေပါလို့ပြောသွားတာပါလူအများစိတ်ဝင်စားတဲ့သတင်းတွေကိုမျှဝေတာများပါတယ်လက်တလောဘွဲရခဲ့ပြီးကျောင်းသားသတင်းစာ bulletin ကိုဆက်ကူညီနေသေးတဲ့ကျောင်းသူ Destiny Jason ကလည်းကွဲပြားတဲ့အမြင်တွေနဲ့ပတ်သက်ပြီးအခုလိုပြောပါရယ
် Don't hire me just
Black Lives Matter ဆန္ဒပြလှုပ်ရှားမှုတွေဖြစ်နေတဲ့အချိန်မှာလူမဲသတင်းတောက်မရှိလို့ကျမကိုအလုတ်ခန့်တာမျိုးမလုပ်စေချင်ပါဘူးလူမဲတွေရဲ့အမြင်ကိုသိကျင်တာမျိုးရဲတပ်ဖွဲ့တွေရဲ့ရက်စက်မှုလူမဲအဖြစ်ဖြတ်တန်းရတဲ့ဘဝအထွေထွေတွေသာမကတခြားအကြောင်းအရာတွေကိုပါသိကျင်မှာပါကျမကိုအလုတ်ခန့်ပါလို့ပြောသွားတာပါကျောင်းသားတွေတင်ပြတဲ့သတင်းတွေဟာတခြားမှမရနိုင်ဘူးလို့အကြံပေးဆရာတဦးဖြစ်တဲ့ Gray Masker ကပြောပါတယ်
You're not going to see this LA Times တို့လို San Diego Union Tribune တို့လို Bakersfield California တို့လို့သတင်းစာတွေမှာဒီလိုအကြောင်းတွေတွေ့ရမှာမဟုတ်ပါဘူးကျွန်တော်တို့တင်ဆက်တဲ့မူရင်းအရေးအသားအကြောင်းအရာတွေကဘယ်နေရာမှမမရနိုင်ပါဘူး
တက္ကသိုလ်တွေအားလုံးမှာသတင်းတင်ဆက်တဲ့လုပ်ငန်းစဉ်ကအတူတူပဲလို့မန္တလေးအမတ်တို့လိုကျောင်းသူသတင်းသမားတွေကထောက်ပြပါတယ
် Student journalist
ကျောင်းသားသတင်းသမားတွေကိုအထင်သေးတာတကယ်သတင်းတောက်မဖြစ်သေးဘူးဆိုတဲ့ပုံမျိုးကြုံရပါတယ်ဒါပေမဲ့လည်းကျမတို့ကအဖြစ်အပျက်တွေအကြောင်းအရာတွေတူပေမဲ့လည်းမတူတာကကျမတို့တက္ကသိုလ်သတင်းတွေကိုအလေးထားပြီးဖော်ပြတာပါလို့ပြောသွားတာပါကာယောဂါကာလအတွင်းကျောင်းသားကျောင်းသူတွေအနေနဲ့သတင်းတွေကိုသိရဖို့အတွက်လှုံ့ဆော်နေကြတာပါခင်ဗျာ
အခုတော့အပတ်စဉ်အစည်းအဝေးကိုအလှည့်ပေးကြပါတယ်အရင်ဦးဆုံးတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြတို့အတန်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝန်ဒီတို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်ဒီတစ်ပတ်မှာတော့အင်တာနက်ဖြတ်တောက်ခံရမှုတွေကဘယ်လောက်ထိအကျိုးသက်ရောက်မှုတွေဖြစ်စေခဲ့ပြီလဲဆိုတာကိုသိရဖို့ဒို့အတန်ကစုံစမ်းခဲ့ပါတယ်။မြန်မာနေတဲ့သူရလွတ်လပ်တရားမျှကြပြီးယုံကြည်ရတဲ့သတင်းအချက်အလက်ကိုရဖို့အခွင့်အလမ်းတွေနှေးပါနေပါပြီ။နေ့စဉ်ချုပ်သတင်းစာနဲ့ channel တွေကိုထုတ်ဝေခွင့်ပိတ်လိုက်တာကြောင့်လည်းသတင်းငတ်လာကြရပါတယ်။ဒီဆောင်မကို Moon News Agency နဲ့ပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။
မောဘင်ဟပ်မကောအမားလေးစင်ကာပူလေးရပတ်တော်ဝိုင်း
ခုကအင်တာနက်သုံးမယ်ဆိုရင်ရေးကိုတွားနေရတယ်ခီးကလည်းဝေးတယ်ဝေးရောင် Wi-Fi ကသုံးလို့အဆင်မပြေတော့ဘူးဘာဖြစ်လဲဆိုတော့ Wi-Fi တစ်ခုဆိုရင်လူ10ဦးပဲသုံးလို့ရတယ်အခုအဲ့လိုမဟုတ်ဘူးလူကအယောက်20 30လောက်ရှိတယ်ဆိုတော့အဆင်မပြေတော့ဘူးလေအဲ့လိုအခက်အခဲတွေရှိတယ
်အမည်မဖော်လို့တဲ့အင်္ဂလိပ်စာဆရာတဦးကပြောပြတာပါသူကမွန်ပြည်နယ်ရေးမြို့နယ်မိုင်20အကွာကရွာတရွာမှာနေထိုင်တဲ့သူဖြစ်ပါတယ်သူကမကြာခဏဆိုသလိုအင်တာနက်အသုံးပြုဖို့အတွက်ရေမြို့ပေါ်ကိုသွားရပါတယ်။ရောအတွင်းမှနေထိုင်တဲ့လူတချို့တွေဟာလည်းမိသားစုနဲ့အဆက်အသွယ်ရအောင်အင်တာနက်ရှိတဲ့နေရာကိုသွားရအသုံးပြုရတယ်လို့ဆိုပါတယ်။ဒို့တန်းနဲ့စကားပြောဖြစ်ခဲ့တဲ့ရေမြို့နဲ့မိုင်30ကျော်မှနေထိုင်သူမိပညာရှင်တဦးကလည်းသူ့အလို့အတွက်အင်တာနက်လိုနေတယ်လို့ပြောပါတယ်။ဟုတ်ပါင
ါတလုံးအလုံးနဲ့ဒီကလုံးကွာကောနော်။ဘုံကွာကြီးမကြီးကလုံးတဲ့အားလ
ေးလုံးလို့ရတဲ့အားမြောက်ပေါ့နော်။အရင်ရောက်လို့ကိုလိုအပ်တဲ့အချိန်တုံးလို့မရဘူးလေအင်တာနက်တုံးချင်ရေးမျိုးထိသွားတာပြီးတော့အင်တာနက်ကလည်း Fiverr ချိုးတက် Wi-Fi နဲ့မှတုံးရတာဆိုတော့အဲ့လိုအိမ်တွေမှာလိုက်တောင်းပြီးအင်တာနက်တုံးရတာပေါ့လေ
ရေးမျိုးနယ်ဟာအစိုးရအလျက်စစ်မီးမရရှိသေးတဲ့မြို့နယ်တစ်ခုဖြစ်ပြီးတမြို့နယ်လုံးကကုမ္ပဏီကရောင်းချတဲ့မီးကိုသာမီးခိုပြီးအသုံးပြုကြရပါတယ်အင်တာနက်တုံးဖို့ရွာနေရေးမျိုးအထိတက်လာရတော့တချို့ရွာတွေဆိုလို့ရှိရင်မိုင်90ကျော်ခရီးကိုလာရတဲ့အတွက်ကြောင့်အဆင်မပြေမှုတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်အဲ့လိုအသုံးပြုရမှာလဲတချို့တော့အိမ်တွေကအလွယ်တကူအသုံးပြုခွင့်ပေးပေမဲ့တချို့အိမ်ကလည်းအသုံးပြုခွင့်မပြုပါဘူးအလုပ်ကိစ္စရှိတဲ့လူတွေကမဖြစ်မနေအင်တာနက်တုံးပြီးအလုပ်လုပ်ရတဲ့အတွက်ကြောင့်တရင်အနှင်းငယ်သိရှိရပေမဲ့ရွာတွေမှာနေထိုင်တဲ့လူတွေအများစုကတော့တရင်တွေကိုမသိရှိရတော့ပါဘူးစေအောင်စုကအာနာတင်ပြီးတဲ့ဖေဖော်ဝါရီလ၃ရက်နေ့ကနေစပြီးတော့အင်တာနက်အသုံးပြုမှုတွေကိုကန့်တားခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ၁၄ရက်နေ့ကစပြီးတော့မနေ့တနာရီကနေမနေ့၉နာရီအထိ၈နာရီကြာအင်တာနက်လိုင်းကိုဖြတ်တောက်မှုတွေစတင်ခဲ့ပါတယ်။အဲ့လိုဖြတ်တောက်မှုဖြစ်စဉ်မှာလဲအော်ပရေတာတွေကအင်တာနက်လိုင်းဝန်ဆောင်မှုပေးသူတွေကပြည်သူတွေကိုချိုးတင်အသိပေးထားတာမရှိခဲ့ပါဘူး။အဲ့ဒီနောက်မှာတော့ဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဖြတ်တောက်မှုတွေအများပြည်သူသုံးတဲ့ Wi-Fi ဖြတ်တောက်မှုတွေwireless broadband ဖြတ်တောက်မှုတွေကိုတစ်စိတ်ပြီးတစ်စိတ်ပြုလုပ်ခဲ့ပါတယ်စစ်ကောင်စီရဲ့ပြောခွင့်ရသူကတော့ mobile internet တွေကိုအသုံးပြုပြီးအဖြတ်အမှောက်လုပ်ငန်းတွေကို online ကနေချိတ်ဆက်လုပ်ဆောင်နေကြလို့လက်တလောမှာပြန်ဖွင့်ပေးဖို့မရှိသေးဘူးလို့ mass လ23ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ပြည်သူတွေကတော့သတင်းစီးဆင်းမှုပြတ်တောက်အောင်လုပ်ပြီးစစ်ကောင်စီရဲ့ဝါဒဖြန့်သတင်းတွေကိုသာကြည့်စေဖို့ပြုလုပ်တယ်လို့ပြောဆိုနေကြပါတယ်ဧပြီလ28ရက်နေ့ကတော့ fiber ချိုးတက် internet တွေကိုအချိန်တိုင်းတုံးလို့ရအောင်ပြန်ဖွင့်ပေးခဲ့ပါတယ်။ဒါကလည်း mobile internet ကိုသာအတိအကအသုံးပြုနေတဲ့မြန်မာနိုင်ငံက fiber internet line ဆင်ထားတဲ့ပြည်သူအ ਨੇ စုကသာအသုံးပြုခွင့်ရနေတာပါ။ fiber ချိုးတက် internet တုံးပြုလို့မရတဲ့တံဖြူစရမျိုးနယ်ကပြည်သူတဦးကတော့
အခုက Wi-Fi နဲ့ပဲတုံးလို့ရတော့မြို့ပေါ်မှာတော့အဆင်ပြေတယ်လေ
။
ကျွန်တော်တို့လိုရွာကလူတွေတော်တော့ဘာမှလုံးလို့မရဘူး။တရင်တွေလည်းကြည့်လို့မရဘူးအင်တာနက်မရှိတော့ဘာတရင်မှလည်းကြည့်လို့မရဘူးဆိုတော့တိုင်းပြည်ချင်းနေအမှန်တကယ်ဘလို့ရှိလဲဆိုတာလည်းအတိအကျမသိရောက်ပေါ့နော
်မွန်ပြည်နယ်မှာမြို့နယ်ဆယ်ခုရှိပြီးတော့လူဦးရေရဲ့80ရာခိုင်နှုန်းကျော်ဟာမိုဘိုင်းဒေတာကိုအသုံးပြုကြပါတယ်သူတို့ကတော့တရင်အချက်လက်ရယူတာတွေစီးပွားရေးလုပ်ငန်းလုပ်ကင်တာတွေတင်နန်းတက်ရောက်တာတွေအလုပ်ကိစ္စလူတဦးနဲ့တဦးအချက်ဆက်လုပ်တာတွေရှိပါတယ်အင်တာနက်ဖြတ်တောက်ပြီးတဲ့အချိန်ကစပြီးတော့အင်တာနက်သုံးစွဲမှုထဝက်ကျော်ရောက်ကြလာတယ်လို့အိုင်တီကျွမ်းကျင်သူတဦးကပြောပါတယ
်။အနာမသိခင်တည်းကဆိုရင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆို Facebook တောင်းတူ28တန်းရှိတယ်။အနာသိပြီးနောက်ပိုင်းမှာတော့12တန်းလောက်ပဲကျန်တော့တယ်ဆိုတော့အင်တာနက်မရတဲ့သူတွေထဝက်လောက်ရှိတယ်လို့ဆိုလို့ရတယ်ပေါ့လေ။ပြည်နယ်နဲ့ဆိုဘလောက်ရှိလဲဆိုတာအတိအကျဖော်ပြထားတာမရှိဘူး
Fiber ကျိုးနဲ့ချိတ်ဆက်အသုံးပြုလို့ရတဲ့မြို့အနှဲငယ်သာရှိပြီးကျေးရွာတွေမှာတော့အင်တာနက်လုံးဝအသုံးပြုလို့မရတဲ့အနေအထားဖြစ်နေပါတယ်အသုံးပြုသူများတဲ့ mobile internet ကိုမေလပထမပတ်တွင်မှပြန်လည်အသုံးပြုလို့ရနေတယ်လို့ online အသုံးပြုသူအချင်းချင်းသတင်းဖလှယ်ရင်းကနေသိရှိလာရပါတယ် Facebook ကိုတော့ VPN ခံပြီးမှအသုံးပြုလို့ရပါတယ်ဒါကြောင့်လူတိုင်းအရင်လိုအလွယ်တကူအသုံးပြုနိုင်ခြင်းမရှိသေးပါဘူးအင်တာနက်မရှိတော့တဲ့အတွက်ကြောင့်ပြည်သူတွေသတင်းမှန်သိရှိဖို့အခွင့်အရေးဆုံးရှုံးလိုက်ရတဲ့အနေအထားရောက်ရှိနေပါတယ်။ အခုလိုအခြေအနေမျိုးမှာပြည်သူတွေစီကိုတရင်မှန်ရရှိဖို့အရေးကြီးတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်အခုလိုအင်တာနက်လိုင်းတွေဖြတ်တောက်လိုက်တာဟာပြည်သူတွေကိုတရင်အမှောင်ချလိုက်တယ်လို့ဖြစ်စေပါတယ်။တရင်လီမြန်စွာမစည်းစင်းနိုင်တဲ့အတွက်ကြောင့်ကောလာဟလတရင်တွေပုံမဝီတော့ပြန်လာပါတယ်။မော်လမြန်မျိုးပေါ်နေသူတူကတော့
အင်တာနက်မရှိတဲ့အတွက်ကြောင့်မို့တခုခုဆိုရင်ကောလာဟလပဲဖြစ်တတ်တယ်ပေါ့နော်။ဥပမာတရင်တစ်ခုကြားရပြီဆိုရင်ပြောတဲ့သူကနှစ်ဆအသုံးစားလို့ပြောလိုက်တော့ကြားတဲ့သူတွေကလည်းဘာမှမသိဘဲနဲ့လိုက်ကြောက်နေတာပဲ။တရင်တစ်ခုကြားရရင်အမှားအမှန်မခွဲခြားတတ်တော့ပဲဖြစ်နေတတ်တယ်ဆိုတော့ရေရှည်မှမကောင်းဘူးလို့ကျွန်တော်မြင်တယ်။လူခွေးရဲနဲ့ကြည့်မယ်ဆိုရင်လည်းဒါဟာလူခွေးရဲချိုးဖောက်ခံနေရတယ်လို့ကျွန်တော်မြင်တယ်။
တရင်အချက်လက်တွေဖြောင့်ဝင်ပေးနေတဲ့အရင်မြစ်တွေပေါ်လဲတက်ရောက်မှုရှိနေပါတယ်။အရင်ကမွန်ပြည်နယ်မှာအခြေစိုက်ထုတ်ဝင်နေကြတဲ့ဂျာနယ်လေးဆောင်ရှိပေမဲ့အခုလက်ရှိမှာတော့မွန်ဘာသာနဲ့ထုတ်နေတဲ့စာဆောင်တွေသာထုတ်ဝင်နိုင်ပါတော့တယ်။အဲ့ဒီတစောင်းကလည်းရန်ကုန်မှာမာရှယ်လော့အမိတ်ထုတ်ထားတဲ့အတွက်ကြောင့်ပုံနှိပ်တိုက်တွေညအချိန်အလုပ်ဆင်လို့မရတာတွေအင်တာနက်ကြောင့်ဆက်သွယ်ရေးစနစ်အခက်အခဲဖြစ်လာတာတွေရှိတဲ့အတွက်ကြောင့်ထုတ်ဝေတဲ့ရက်ထက်9ရက်နောက်ကျပြီးမှသာထုတ်ဝေနိုင်တာပါ။အရင်ကနိုင်ငံအတွင်းဖြန့်ဝေနေတဲ့သတင်းတွေဖတ်ရှုလို့နိုင်ပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းစာအများစုကရပ်နားလိုက်ရတဲ့အတွက်ကြောင့်အဲ့ဒီသတင်းစာတွေလည်းရောက်မလာနိုင်တော့ပါဘူး။အဲ့လိုအခြေအနေမျိုးတွေမှာကျိုးတုဆလောင်းတွေကတဆင့်သတင်းကြည့်ရှုဖို့အခွင့်အရေးတစ်ခုကျန်ပါသေးတယ်
။မင်္ဂလာပါရှင်။ DVB ရုပ်မြင်သံကြားရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါရမယ်။
အဲ့ဒီအခွင့်အရေးကိုလည်းတိတ်မကြလိုက်ပါဘူး။ဧပြီလဒုတိယပတ်ကနေစပြီးတော့ TVB နဲ့မစ္စိမကြီးရှုလို့ရတဲ့ဆလောင်းတွေကိုစစ်အစိုးရကလိုက်လံဖြုတ်သိမ်းတာတွေပြုလုပ်တာကြောင့်တရင်အဆက်အသွယ်ရရှိဖို့ခက်ခဲလာပါတယ်။ဒါအပြင်ကြိုတုရုပ်မြင်သံကြားအတန်ဖန်းဆက်တွေကိုတက်ဆင်အသုံးပြုဖမ်းယူကြီးရှုပါကရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေအရထောင်ဒဏ်တစ်နှစ်နဲ့တန်ငွေ5သိန်းအရေးယူခံရတယ်လို့စစ်အုပ်စုကမေလ4ရက်နေ့မှာကြေညာခဲ့ပါတယ်။အင်တာနက်မရှိတဲ့နေရာတွေကျိုးတုဆလောင်းကကြီးလုံးရတဲ့နေရာတွေမှာသတင်းအချက်အလက်တွေရရှိဖို့ရေဒီယိုကိုသာအားကိုးနေရတယ်လို့တန်ဖြူဆင်းမြို့နယ်ကဒေသခံတဦးကပြောပါတယ
်။
အခုဟာကဘယ်လိုဖြစ်သွားလဲဆိုတော့ဟိုလွန်ခဲ့တဲ့2000ခုနှစ်ကလိုမျိုးသတင်းတွေသိရှိဖို့ကရေဒီယိုကိုပဲအားထားရတော့တယ်။ပြီးတော့ TV သတင်းကြည့်ဖို့ဆိုတာကလည်းTVB မက်ဆီမလိုင်းတွေလည်းကြည့်လို့မရတော့ဘူ
း။ဒါပေမဲ့ပြည်သူတွေအများစုအားကိုးရတဲ့ရေဒီယိုကလည်းဝယ်ယူဖို့မလွယ်ကူလှပါဘူး။စာဝတ်နေရေးအတွက်ရုန်းကန်နေရတဲ့အခြေခံလူဒန်းစားတွေအဖို့ရေဒီယိုဝယ်ယူဖို့မတတ်နိုင်ပါဘူး။ဝယ်လိုအားများမှုကြောင့်လည်းဈေးကွက်အတွင်းရေဒီယိုတွေပြတ်လတ်လာပြီးဈေးနှုန်းတွေကလည်းမြင့်တက်လာပါတယ်။ပြည်သူတွေအတွက်သတင်းရယူပိုင်ခွင့်ဟန်တဖြည်းဖြည်းနဲ့အခက်အခဲတစ်ထပ်ခက်ခဲလာပါတယ်။အရင်လိုအင်တာနက်လိုင်းပြန်ဖွင့်စေချင်တယ်လို့တန်ဖြူဆရာကပြည်သူတအူးကဆိုပါတယ်။
ဒီကနေ့ကဒီပေါ့ကဒီကောက်လိုင်း
ကအရင်လိုပဲအင်တာနက်တွေပြန်ရချင်းတယ်အချိန်ကတ်တက်နေပဲဖြစ်ဖြစ်အင်တာနက်ရမှကျွန်တော်တို့လည်းအလောလောရတာအဆင်ပြေတယ်လို့သတင်းတွေလည်းသိရှိရမယ
်အခုတင်ဆက်ပေးခဲ့တဲ့အချက်အလက်တွေနားဆင်ကြရလို့ကျေးဇူးတင်လို့ဒုဝန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီတစ်ပတ်ဆောင်မကို Moon News Agency နဲ့ Frontier မြန်မာသတင်းကောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်တို့တဲ့အပတ်စဉ်အတန်းနဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube အန်ဂျင်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့စနေခွနဲ့နေ့မနက်6:00နာရီကနေ9:00နာရီအထိမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆက်စပ်လန်ခွင့်ပြုရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီSTC ကဗန်မိုးပူနေချပြီး Frontier မြန်မာနဲ့ Commission ဖြစ်ဝင်တဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ကြွေမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
တို့အတန်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOE မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညသကဝိုင်းအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။စကိုင်းတိုင်းမုံရမြို့ကထင်ရှားတဲ့တပိတ်ကောင်းဆောင်ကိုဝင်မိုးနိုင်အဖမ်းဆီးခံရပြီးနောက်စိတ်ထိခိုက်ခံစားနေကြရပေမဲ့လည်းတယောက်ကြရင်နှစ်ယောက်တက်မယ်တပွင့်ကျွေရင်နှစ်ပွင့်ဝေမယ်ဆိုတဲ့မယိုင်မလဲတဲ့စိတ်ဓာတ်နဲ့ချီတက်နေကြတယ်လို့ကိုဝင်မိုးနိုင်တဲ့အတူမုံရစနပြပွဲတွေမှာရှေ့တန်းကပါဝင်သူတဦးဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ်ကိုဝင်းစော်ခိုင်ကိုကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းပြီး VOA စနေညဇာတ်ကဝိုင်းမှာတင်ဆက်ပေးတာပါတယ်
ကိုဝင်းစော်ခိုင်
VOA နဲ့ဆက်သွယ်ပြီးမျက်ဝင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးချင်တာကကိုဝင်းစောခိုင်တို့ရဲ့ရေပေါ်ရေပဲပေါ့နော်။ဘုံရမှာဘုံရဆန္ဒပြလှူရှာမှုမှာဟလာအထူးပါဝင်ခဲ့သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ဖန်ခံထားရတယ်။အဲ့တော့ကိုဝေမိုးနိုင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုဝင်းစောခိုင်တို့ဗာများသိထားပါတယ်ခင်ဗျာ။
ဘုံနိုင်နဲ့ပတ်သက်တဲ့ကျွန်တော်ဒီဘုံကသားတွေကိုတော့ဟိုကစပြီးတော့ဆန်းစီကြတဲ့အနေနဲ့မှာတကယ်မှောက်ထားလို့ခံထားရတယ်ပေါ့။အဲ့ဒီမှာသူတို့တရားနဲ့ပြီးတော့မှဒီပေါ့နော်ဟိုပြောတဲ့ဟိုတန်နှိမ့်ချက်ကြီးအချို့ကြားရတော့သူဟာဟိုကျမ်းမာတယ်အဲတော့ဒီစစ်စစ်ဟုတ်တယ်လို့ဖို့ပဲသူတို့ဒါအဲဒီလိုခေါ်သွားတယ်ဆိုတော့လို့တော့ကျွန်တော်တို့ဟိုသိရှိရတယ်
ဆိုတော့ကိုဝီမူနိုင်ကကိုဝင်းစောခိုင်တို့အတူတွဲပြီးတော့နော်တောက်လျှောက်ဆန္ဒပြပွဲတွေမှာတောက်လျှောက်ပါခဲ့ကြတယ်။ဟလာသူ့ပန်တာလီပန်တာကြီးတို့တော့မှအဲ့လိုတင်စားပြီးတော့ခေါ်ကြတယ်အားလုံးကလည်းဝိုင်းချစ်ကြတယ်ပေါ့နော်။ဒါနဲ့တနိုင်ငံလုံးကပဲဆိုကြပါစို့။ဆိုတော့အခုလိုမျိုးကိုဝီမူနိုင်ဖန်ခံလိုက်ရတဲ့ဖြစ်ရပ်ကဒီမိုးရွာမှာရှိနေတဲ့ကိုဝင်းစောခိုင်တို့ရဲ့ဒီဆန္ဒပြကြောင်းသားအုပ်စုတွေလူစီအပေါ်မှာဘလောက်ထိများထိခိုက်မှုရှိခဲ့ပါတယ်လဲခင်ဗျာ
။ဘာလဲရောက်ခင်မှာကျွန်တော်တို့ကကိုဒီကိုပြအောင်ဆိုဖြစ်နိုင်တယ်ဒီဟာကတော့ဆိုတော့ဒီတိကျတော့ပါတယ်ဒါသိရှိတော့ဒီလမ်းကိုကျွန်တော်တို့ပြမောပါတယ်လို့ဒီနေ့ကြားရတယ်တော့ဆက်ဖြစ်စားတယ်ဆက်ဖြစ်တဲ့ဆင်ပါလို့ကျွန်တော်တို့ဒီလိုကိုပြေဆုံးပြသွားတယ်ကျွန်တော်ဒီကိုမလိုက်တော့လို့တော့ကျွန်တော်တို့တွေအချိန်ကြီးဖြတ်စီခံလိုက်အချိန်ကြီးလဲကျွန်တော်တို့တွေကဒီဘောတော့ဆက်လို့တောင်းတယ်တော့ပြီလေကြည့်တော့လို့တော့တဲ့ခါမှာတယောက်ကဖန်ခံရလို့ဆိုတော့ကျွန်တော်တို့ရဲ့သမဂ္ဂတက်ပြီးတော့နောက်တစ်ယောက်ကဒီတော့ဆက်ကပ်ပြီးတော့ဒီတော့လို့ပေါ့ဝဲဆိုချင်ပန်းလိုက်ပြီးတူဆောက်ကြရတယ်เนาะကိုဒီကိုဒီစီးလို့ဒီလိုပေါ့ကြရလို့ဆိုတော့ဒီတော့ကျွန်တော်တို့ဒီပါထားဖြစ်တယ်အဲ့ဒီတော့ဟိုဒီတော့ဒီကျွန်တော်တို့ဒီဟာဖန်စစ်ခံရသင်္ကန်းခံရသွားပါပြီကျွန်တော်တို့တယောက်ကြရောတယောက်တက်တယ်တပွင့်စီတပွင့်လို့ဆိုရလို့လည်းကျွန်တော်တို့ရဲ့ကောင်းတော့တယောက်ခန္ဓာကိုယ်နဲ့ဆက်ပြီးတော့ရောက်တာကျွန်တော်တို့ရဲ့ဘုံမိုးနဲ့ရာဆောင်တာတော့ဘာဒီလိုပတ်စားပြီးတော့တက်ပြီးတော့ဆက်လက်ပြီးဆောင်တော့ဘာမရတဲ့စိတ်တော့ကျွန်တော်ဆစ်ဆက်တော့ချစ်တယ်ကြောင
်ဟုတ်ကဲ့ပါဆိုတော့ကိုဝေမိုးနိုင်ပါဝင်ပေါ့လေဒီနေ့ဆိုရင်မုံရွာမှာဒီဖန်စီခံရတဲ့လူရေတွေနောက်ထိကြိုက်တရားရတည်ဆုံးတဲ့လူရေတွေအကြမ်းမြင့်ဘလောက်များရှိပါပြီလဲကိုဝေဆိုခိုင်
းဘုံမှာတော့စွမ်းလာဝင်ခြင်းပေါ့နော်ဒါဆိုတချီဘုံမှာလည်းဒီတော့ထောင်ကြီးဆုံးမှာထားရတယ်စွမ်းတော့ဒီတော့ရှိဘူးဖန်စီခံရတဲ့အနေထားပေါ့ဒီတော့စတင်ရတဲ့ဒီတော့မှာနေ့ဆိုတော့ဖန်စီမှုဖြစ်နေဖို့ဒီလိုဆိုတော့ဒါကိုခံရတာတော့ကျွန်တော်တို့ကိုကြီးတောင်းဖို့လက်ခံရစီတာလူကြီး300ကျော်ပါဘူးဖန်စီမှုသင်္ကေတခါတာလို့ဒီကောင်စီရတယ်သူခံဝင်လက်ပြန်တွတ်တာတောင်းတော့စီရတယ
်တည်ဆုံးတန်ရသူအစီအတွက်ရောတည်ထားပါလားဘုရားခိုင
်တည်ဆုံးတဲ့သူကတော့ဒီဘဝမှာဆိုရင်ကျွန်တော်300ကျော်လာပြန်မှာ40လောက်ကျောက်ပါတယ်တည်ထားလို့စီရတယ်ဒီစကိုင်းတိုင်းတစ်ခုလုံးလည်းဆိုတော့တရားဝန်ကျင်လောက်ရှိကျွန်တော်ကြာဆုံးမှုကိုရှိထားလို့တည်ထားပါ
ဟုတ်ကဲ့ဆိုတော့ဆန္ဒပြပွဲတွေကလည်းနှီးစဉ်လူမျိုးပုံစံမျိုးနဲ့ဆက်ရှိနေတာကျွန်တော်တို့တွေ့နေရပါတယ်အဲ့တော့တစ်ဖက်မှာလည်းပဲစစ်တပ်နဲ့ရဲကရောအခုဘလို့နီလန်းတွေနဲ့ချုပ်ခွဲဖို့ကြိုးစားတာတွေဆက်ရှိနေပါလဲ
ဟုတ်ပါစစ်တပ်နဲ့ရဲကကျင့်ဝတ်မှုတွေတက်နေတယ်ဘလို့မျိုးကျင့်ဝတ်မှုတွေတက်နေဆိုတော့ငင်းသက်စွာဆန္ဒထုတ်ဖော်နေတဲ့ပြည်သူပြည်သားတွေကိုဒါရင်ဆိုင်နဲ့ကဖန်ဆီးတဲ့တွေကဆိုရဲသူတို့ဟာကောက်ချစ်တဲ့ဒီမဆောင်နဲ့ဒီညဖောင်တုံးတာပေါ့ကျွန်တော်တို့ဒီဝန်ဝန်နိုင်ကိုဖတ်ဆီးရပါပါတော့ဒါလိုင်းစပါပါတဲ့ကားလို့ဟာတို့တုံးတာလို့အများကြီးသူစီးရင်စီတဲ့စီးရင်ပြီးတော့သွားလာနေတဲ့ဒီစီးကားကြီးညတုံးတဲ့ကားကြီးစီးရင်ပြီးတော့မှဒီတပိတ်ကိုချိရခံတာမျိုးကြီးနောက်ရက်ွက်တွေလာပါလူဝဲကြောင်နဲ့အလိုနဲ့ပြတ်ပတ်ပြီးတော့မှအဲစောင့်ကြည့်ပြန်ထောက်တာမျိုးတွေဒီလိုမျိုးရောရဲဝတ်နဲ့ ဟောလက်နဲ့နဲ့သူတို့ကစိုက်ကလေးနဲ့တက်ပတ်တာမျိုးဖြစ်ချင်သူတို့ကဘဝတွေထဲမှာဒီဒါပေါ်ပေါ်ချက်လက်စတွေလို့တက်တယ်ပြောတာကျွန်တော်စောင့်ကြည့်ထောက်လက်မှုတွေစုတင်မှုတွေစူးစမ်းတာတော့ကြာ
ဟုတ်ကဲ့ပါဒီ CDM လှူရှာမှုအနေနဲ့ဆိုရင်တော့မိုးရွာမှာအခုဘယ်လိုအခြေအနေရှိပါလဲ
။ဟိုကျွန်တော်တို့မိုးရွာမှာစတင်လိုက်ပြီဆိုကြတဲ့ပြီးတော့မှ CDM လှူရှာမှုမှာပါဝင်နေကြတဲ့အဲကျွန်တော်တို့ပြည်သူ့ဝန်ကြီးတွေဟာဒီမှာတက်မစိတ်တိုင်းခိုင်ပါတယ်လို့ပြောထားပါသေးတယ်။ကျွန်တော်တို့တက်ဖို့လောက်ထွက်လိုက်ဆိုတာလည်းဟိုကျန်းမာရေးဝန်ကြီးတွေဆရာဝန်ကြီးတွေဆရာမတွေကသူတို့ကိုယ်စီကိုယ်စီရဲ့စော်တော်စဲသုံးသက်တိုက်ပွဲချင်းတိုက်နေဆိုတဲ့စိတ်တက်နေတဲ့အတူခုချိန်ထိကျွန်တော်တို့ရဲ့ဟိုတပ်ဦးလာတော့ပါလေပါနေတဲ့ဒီအားလုံးမှာရှိပါတယ်။နောက်ဖန်စီမျိုးစုံအထက်ခဲမျိုးစုံရှိနေတဲ့ကြားမှာတော့ပါသူတို့တို့ကခုချိန်ထိစာပြန်ကြောင်းနေတဲ့ရှိပါစီးကြမ်းနေတဲ့ရှိပါပူတူတူပါဒီစီးပြန်ထွက်ရှားမှုတွေစတင်ပြီးတော့ကပါဝင်နိုင်မှုခတ်ပြီးတော့မှတော့မသွားဘူးဆိုတဲ့စိတ်တက်နေတဲ့ထိုင်မှာတည်ကြည်တဲ့ဆုံးချက်ပုံတွေနဲ့ခုချိန်ပြီးတော့ကျွန်တော်တို့ရက်တည်ပြီးတော့ကအားနာစစ်ကိုဖြည့်ဆည်းနေရှိပါတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့တစ်ဖက်မှာလည်းဆန္ဒပြပွဲတွေဆက်ရှိနေတယ်။စစ်ကောင်စီဘက်ကလည်းပဲအကြမ်းဖက်ဖြိုခွဲတာကအခုချိန်ထိညော့သွားတဲ့အရေးလက္ခဏာမတွေ့ရသေးဘူးပေါ့နော်။ဆိုတော့မိုးရွာမှာဆန္ဒပြတဲ့လူတွေဆက်ပြီးတော့တောက်ခံထားနိုင်ပါဦးမလားကိုမျိုးစောခိုင်ဆက်ပြီးတော့အခိုင်အမာဆန့်ကျင်ဆန္ဒပြနေနိုင်ပါဦးမလား
။မိုးရွာရဲ့ပြည်သူလူထုရဲ့ဆိုတတိခိုင်မာတဲ့ဆုံးဖြတ်ချက်တွေမြို့နယ်ဒီပေါ့နော်အမောင်မြို့နယ်ပြန်သွားရောမောင်မရဲ့ရက်ွက်တွင်းတွင်းမှာရောလူသူရဲ့နိုင်ငံရေးအငြင်းကျေဖို့ပြည်သူမျိုးဖို့အာနာရှင်ကိုဖိစားခြင်းနဲ့စိတ်သက်တွေအားကျွန်တော်တို့အားအသင့်မွေးကျွန်တော်တို့ရုံးကြွပြီးတော့မှဟိုအံတုနေတာလို့ကျွန်တော်တို့ကြည့်လာတယ်ဟဲ့မောင်မဆိုလို့ရေနေရမယ်ဆိုလို့ရလေလူကြီးဟာထောက်ကပ်သွားပြီးချင်အောင်လုပ်ရမယ်ဟိုစုလိုက်ကြမှာဖြစ်ဆိုတယ်လူပင်လေးဖြစ်ပါအောင်လေစုစည်းနိုင်တဲ့ထားချွတ်နိုင်တဲ့အနာရှင်ကိုတော်လာနိုင်တဲ့အသေးစိတ်တွေဒါအရှိနေတယ်လူလူတော်တော်အားတော့ပါကျွန်တော်တို့ဘောဟာခိုင်ပါလို့ဆိုပြီးတော့မှာအကြည့်မှတ်ကြည့်ရတော့ဖြစ်ကျွန်တော်တို့ဘောဟာဒီစီလုံးတွေကိုလေ့ရှိကြတာပြီးတော့ကျွန်တော်တို့အခက်အခဲမျိုးစုံအစီအမံမှုတွေမျိုးစုံရှိနေတဲ့ခဏဖားပါတော့ကျွန်တော်တို့ရဲ့တခုလောက်ပဲခုချိန်ထိနေတဲ့ရေစရပြခတ်နိုင်ရတဲ့လို့ရဲ့ဒီစတိတ်ရာတိတ်ရက်ွက်တပိတ်ရတယ်သူရဲ့ကိုယ်ကိုယ်ကြီးရဲ့လုံကြုံမှုလုံကြုံရေးအခြေအနေကိုကြည့်ပြီးနေ့တက်တယ်လို့เนาะလုံကြုံရေးအတိနဲ့ကိုယ်ကိုယ်ကြီးကပါဝင်ပြီးတော့မှစစ်အနာစစ်စနစ်ကိုအကောင်းဆုံးတွန်းလှန်ပြီးတော့မှအားသာဖြစ်ဆက်ရတဲ့ဖြစ်ပါတယ
်ဟုတ်ကဲ့ပြဒီအခုတော့လမ်းမတော်ဆန္ဒပြပွဲလေးရှိတယ်လား CDM လှူရှာမှုလည်းရှိတယ်ဆိုတော့ဒီလိုနီးလန်းတွေအပြင်ကိုဝင်းစော်ခိုင်ရဲ့မြင်မှာစစ်ကောင်စီကိုတခြားဘယ်လိုနီးလန်းတွေနဲ့ဆန့်ကျင်လို့ရသေးတယ်လို့ရောမြင်ပါတယ်ခင်ဗျာ
ဒီကတော့ဆန့်ကျင်ရပြီဆိုတဲ့အခါမှာဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ကလမ်းမတော်တိုက်ပွဲလေးဒါကျွန်တော်တို့မဖြစ်မနေစတင်ပြီးတော့မှာဖတ်ပြီးတော့မှာအနေနဲ့လို့ကြားနေတော့မှာရေဆန့်ရတာလို့ရှိရတယ်အဲ့ဒီလိုပဲအဲစီတူလူတို့ဒီလိုဝန်ထမ်းတွေဆိုဆမ်ဖြစ်ရစီတီအက်ဒေါက်တာတော့ကျွန်တော်တို့ရဲ့နိုင်ငံရေးလမ်းကြောင်းဖြစ်တဲ့ OG CRPC ရဲ့ဒီဥဆောင်မှုနဲ့ဆိုတော့ဒေါက်တာ3ကြောင်းနဲ့ကျွန်တော်တို့ဟာအကြံအစည်ချောင်းပြောင်းသွားတာတော့ကြောက်ရတယ်ကျွန်တော်တို့လူလူဒီလမ်းပေါ်မှာရှိတဲ့ဖြစ်ရှားမှုတွေစဉ်းစားတိုင်းနေရာမှာတော့ကျွန်တော်တို့ဟာဒီလူလူဘာလို့အထူးကြောက်ရတယ်ဖြစ်ရမယ်အလားဖြစ်စမှုပေါ်မှာလည်းဖြစ်ရောက်တဲ့လုပ်ငန်းတွေဖြစ်ရမယ်နောက်စစ်ကောင်စီကိုလည်းချစ်ချစ်ကျင်းကျင်းနဲ့ထိုးလက်နိုင်တဲ့ဒါအာဏာဖြစ်စမှုမျိုးဖြစ်ခုဆိုရင်ကျွန်တော်တို့ကဘယ်လိုမျိုးအလုံးပါဝင်နိုင်တဲ့ခင်းကျင်းမျိုးတွေကိုအများကြီးပဲစဉ်းစားကြရတာဒါကလည်းကျွန်တော်တို့ကခင်းကျင်းမှုမျိုးစုံချုပ်ခွင့်မှုမျိုးစုံနဲ့ကြုံတွေ့လာတဲ့အခါမှာဒီလိုမျိုးရဲ့ဘေးအန္တရာယ်တွေကြည့်ပြီးတော့ကအလုံးပါဝင်နိုင်တဲ့ဘူးစတိတ်တွေကိုအလုံးကြီးအခွန်လုံးဝမဆောင်ဘူးကျွန်တော်တို့ရဲ့ဒီလိုမျိုးပြအခွန်ဘန္နာတွေဒီမှာလည်းဟာသူတို့အတွက်စီစဉ်ဖြစ်လို့မရဘူး။ဒီလိုမျိုးအနေထားရည်နဲ့ကျွန်တော်တို့ဟိုတွားလာလို့ရှိပါတယ်။နောက်ဟိုလူတွေတပိတ်တွေအနောက်ကြရင်ကြောင်းတော့မတက်ဘူးဆိုတော့အားလုံးကြောင်းသားအားလုံးပါဝင်နိုင်တဲ့တပိတ်မျိုးစသည်ဖြင့်အာနာရှင်ကိုဖြည့်ချက်တင်တင် ဖြစ်စီရဲ့အာနာရှင်ရဲ့တောက်တိုင်မှန်တယ်ကိုကြိုက်ဆိုးနိုင်ပဲခွန်ဘန္နာစီစဉ်နေလို့ဒီတိုင်ပဲကျွန်တော်တို့ကဒီစန့်ကျင်မှုမျိုးတွေနဲ့ကျွန်တော်တို့ကဒီတဖိတ်နဲ့ဒီရေးတော်ကိုအောက်ဝဲစီကိုကျွန်တော်တို့လမ်းလေးရှိတာအဲ့ဒီလိုပဲဒီရှေ့ဆက်ပြီးတော့ပါမယ်လောက်ကြပါမယ်ကျွန်တော်တို့ဒါပြင်ဆင်ကြရမှာ
ဟုတ်ကဲ့ပြောကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မူရာနဲ့ပတ်သက်ပြီးတော့ဆက်သွယ်မြင်မြန်ဖို့ပြောရမယ်ဆိုရင်နောက်တစ်ချိန်ဆက်သွယ်မြင်မြန်ဖို့ကျွန်တော်အတော့ကိုကျွန်တော်စဉ်းစားခဲ့ပါတယ်တွန်းတူဆုဆုလည်းရှိခဲ့ပါတယ်ဒါတော့ကိုဝင်းစောခိုင်နေနေဆိုရင်နေစီစန္ဒပြပွဲဒီမှာလည်းပဲကိုတိုင်ပါဝင်နေတယ်အရေးအပြင်ကိုအခုလိုမျိုးဆက်သွယ်မြင်မြန်တာတွေကိုလည်းပဲလူကိုယ်တိုင်ထွက်ပြီးတော့နာမည်နဲ့တကွာထုတ်ဖော်ပြီးတော့လက်ခံဖြည့်ဆို့ပေးနေတာတွေလည်းရှိတယ်အဲ့ဒီပေါ်ကနေပြီးတော့ကို့အပေါ်မှာစစ်ကောင်စီကပို့ပြီးတော့ပြစ်မှတ်ထားလာမဲ့အန်ဒရယ်လာလာပေါ်မှာရောကိုဝင်းစောကဘယ်လိုသဘောထားပါလဲ
စစ်ကောင်စီရဲ့ပြစ်မှတ်ထားမှုဆိုတာအဲ့ကျွန်တော်ပြောရအောင်အာဏာရှင်ကိုဖိစားတဲ့အခါမှာဓမ္မနဲ့အာရမနဲ့ရင်ဆိုင်ရတဲ့အခါမျိုးဆိုရင်တော့ကျွန်တော်တို့ပါဓမ္မဘက်ကနေပြောပါတယ်အရေးလက်ချက်ကြည့်ရမယ်ဆိုတော့ဒီဘူဝါဒကိုကတ်ဆက်ပြီးတော့ပါအကြမ်းမဖက်တဲ့လူနဲ့ရင်းချစွာကျွန်တော်တို့ပါအတူတူ၆တောင်ကိုင်းနေတဲ့ကျွန်တော်တို့ကရမ်းမလို့စပြီးတော့ဆက်ဖြစ်ရတာအဲ့လိုဖြတ်ပြီးတော့မှရင်ဆိုင်တဲ့ခါမှာအာနာစသိမ့်ပြီဆိုတဲ့အနေနဲ့ပြောပါကျွန်တော်ဖန်ဆီးလိုက်လို့ပြောရတယ်မိမျိုးနဲ့စတင်ပြီးတော့ကြိုးစားမှုတွေလုပ်ကြတယ်အဲ့လိုကြိုးစားတဲ့ခါမှာလည်းကျွန်တော်တို့မိကိုတွေဟာသူ့ကိုစောက်စောက်ကိုစောက်စောက်ဆိုတာနဲ့လည်းလုံုံတဲ့နေရာတွေမှာကျွန်တော်တို့ဟာအတူတူစီချအော်စစ်တလူလေးရခိုင်ရဓာမိုးတွေလည်းရှိတယ်လို့နောက်ပြီးတော့ဒီပင်မတဲ့လူအင်အားများစွာကိုပူးဆောင်ရတဲ့အခါမှာသူတို့ဟာလူမဆန်စွာရက်ဆက်ချုပ်ပြမှုတွေနဲ့ပြောကျွန်တော်တို့ရဲ့ဥပေါင်းတွေဒီဟိုချီကန်တဲ့စစ်ဖို့ချီသူတို့ချင်းချောင်းဖို့တွေလို့ဆိုကျွန်တော်တို့လောက်တာရှိပါတယ်ချင်းချောင်းဖို့လို့ဆိုတဲ့လောက်လာတဲ့အခါမှာကျွန်တော်တို့တွေဟာဒီနာတဲ့နိုင်ငံတော်အတွက်ကျွန်တော်တို့ဟာကျွန်တော်တို့ရဲ့လူငယ်တွေကျွန်တော်တို့ရဲ့လူဆက်တွေကျွန်တော်တို့ထဲတော်တဲ့အတက်တဲ့တာတဲ့မြတ်တဲ့စနစ်ကိုကျွန်တော်တို့ဟာထားခဲ့ကြတယ်။အဲ့ဒီလိုမျိုးစိတ်တက်တွေနဲ့ကျွန်တော်တို့ဟာဒီကိုယ်အတက်တွေတည်ရင်ပြပါသေးတယ်။ဒါလို့ပြစ်ခတ်မယ်ဆိုရင်တော့ဟိုပြစ်ခတ်ပါကျွန်တော်တို့ရဲ့ဥပေါင်းတွေကိုဟိုကြီးကစောင်းလာလို့လည်းကျွန်တော်မလွတ်တယ်လို့ကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့အကြည့်သာဝတ်တည်တော်မှာလည်းကျွန်တော်တို့ဒီရှိခဲ့တော့အဲ့ဒီလိုနဲ့ကျွန်တော်တို့ရဲ့ဒီတပ်ဦးမှာကျွန်တော်တို့ဟာနေနေရက်ဆက်အတိထပ်ပြီးတော့မှာလည်းငင်းချစွာစံနာကိုထုတ်ဖို့ပြီးတော့မှာဒီနာတတ်ကိုကျွန်တော်တို့ရဲ့အနိုင်ရတော့ကျွန်တော်တို့ရဲ့လူဆက်တွေဆိုပြီးတော့ကျွန်တော်တို့ဟာဆုံးဆောင်ခြင်းလေးဆက်ပြီးတော့မှာတိုက်ပွဲကိုကျွန်တော်တို့ပေါ်နေကြပါဘူ
းခုလိုမျိုးကိုလိုပဲပေါ့နော်နိုင်ငံတော်မှာဆန္ဒပြနေကြတဲ့လူတွေဆန္ဒသေးနာကိုစန့်ကျင်ကောက်ွယ်နေကြတဲ့လူတွေအဲ့ဒီလူတွေကိုရောကိုဝင်းစော်ခိုင်ဗာများပြောခြင်းပါတယ
်အဓိကတော့ဗျာဒီယခုချိန်ကကျွန်တော်တို့ကဟိုဖြစ်တဲ့စနစ်တဲ့နိုင်ငံတော်တစ်ခုဒီစောက်ဖို့တက်ဆိုဒီလူဦးတော်လာကြီးကကျွန်တော်တို့ပြည်သူလူထုရဲ့အတက်သွေးတွေချွေးများစွာကျွန်တော်တို့ပြီးဆက်ရဖို့လူခွင့်ရင်းနဲ့ပတ်သက်တဲ့ဖြစ်နေမှုတွေဆိုတော့ကျွန်တော်လေးဟိုစုံစုံမှုနဲ့နာဖို့လို့ဆိုကျွန်တော်ကရှိခဲ့ရတဲ့ပုံစံမျိုးရှိတယ်။အဲ့တော့ကျွန်တော်တို့ကလူလူနှစ်ပေါင်းများစွာကဒီမှာရတော့ရခဲ့စပါခွန်ကြီးတစ်ခုဖြစ်တဲ့ကျွန်တော်တို့ဟာလူမျိုးဘာသာဒေသမရွေးယူဝါဒတွေပေါ်မှာရှိတယ်ဘယ်ပြတ်ချားလာတာလို့ဒီလိုမရှိတော့ဘူးကျွန်တော်လည်းကျွန်တော်အားလုံးကဘာလဲဆိုတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုကျွန်တော်တို့အကြောင်းပွားခြားတော့လို့ဆိုတဲ့ပုံပန်းနိုင်အောင်ကျွန်တော်တို့ပြန်နေကြဖြစ်တယ်အဲ့တော့တိုင်းပြည်ကိုနှစ်ပေါင်းများစွာဒုက္ခပေးနေတဲ့ပုံရံသူဖြစ်တဲ့အကြက်ကစစ်အုပ်စုကိုတော့ကျွန်တော်တို့ဟာတုံးမှန်တုံးမှန်ချိန်ပေါင်းတာပြီးတော့မှသူချိချိတက်ဖို့အခွင့်အရေးနဲ့ကျွန်တော်တို့ရဲ့လက်တကမ်းကိုရောက်တာပါအဲ့တော့လူလူကြားမှာသူတို့တွေကိုစန့်ကျင်တော်တန်နေတဲ့အင်အားစုတွေကြားမှာတိုင်းသားလူမျိုးအားလုံးရဲ့ကြားမှာအာဏာရှင်ဆက်ဆက်ကနှစ်ပေါင်းများစွာတုံ့ပြန်ခဲ့တဲ့တွေးခွဲတဲ့စနစ်တွေဒါရီကိုကျွန်တော်တို့ကဒီချိန်မှာလုံးဝဖြစ်တော့ဘူးလုံးဝဖြစ်တော့တဲ့ဒီမှာကျွန်တော်တို့ရဲ့ဘုံရံသူဟာအကျန်းဖက်စစ်အုပ်စုကိုဟိုတိုက်ချက်ဖို့ဖြစ်တယ်တော်လှန်ဖို့ဖြစ်တယ်ဒီအဲ့ဒီလိုမျိုးကျွန်တော်တို့ရဲ့ဘုံပန်းနိုင်ဘုံ
ဒီမှန်ချက်ဖြစ်တဲ့ Federal Democracy ပြောင်းရေးပြောင်းရေးအတွက်ကျွန်တော်တို့အထူးတည်ပြီးစီးလုံးနေစားတယ်မပြောပါကြဘူးတော့ဒါကျွန်တော်တို့လည်းတိုက်တော့ကန်ကားကြပါဖြစ်တော့
အခုကရက်လဲကြလာပြီဆိုတဲ့အခါကျတော့တစ်ဖက်မှာလည်းဖြည့်နေမှုဖြိုခွဲမှုကလည်းတိတ်ပြင်းထန်နေဆိုတဲ့အခါကျတော့ဟလာတချို့မှာတွတ်ဆုတ်လာတာတွေရှိပါတယ်စိုးရိမ်လာတာတွေရှိပါတယ်ကြောက်ရွံ့လာကြတာတွေရှိပါတယ်အားရော့လာသူတွေရှိပါတယ်ဒီလူတွေကိုရောကိုဝင်းစောခိုင်းဘာများပြောချင်ပါသလဲဆရာဖြည့်နေမှုတွေเนาะ
ဟိုတုံ့ပြန်ရတယ်မှာကြည့်လို့ရပါတယ်ကျွန်တော်တို့ရဲ့ဟိုနိုင်ငံကြီးရဲ့ဇေနီယာအမှားပဲကြောင့်လည်းဘယ်နေရာမှာရှိနေတဲ့ပြည်သူပဲရှိနေပြီကျွန်တော်တို့ရဲ့လုံသားကျွန်တော်တို့ရဲ့အခြေကိုထိတဲ့ရှိတာပါပဲဒီတော့ဒီငါကျင်မှုတွေကိုကျွန်တော်တို့ကအလေးမြတ်ကြည့်ရမယ်နဲ့ကျွန်တော်တို့ဟာကြာဆုံးသွားတဲ့ဒီဘော်ဒီရဲ့ပေးဆက်ချက်မှုတွေဂုဏ်သိက္ခာတွေဒါတွေကိုကျွန်တော်တို့တံပိုးထားပါပါနောက်ထပ်ကျွန်တော်တို့ဒီကြောက်စိတ်တွေကြုံလာပြီဆိုတိုင်းကျွန်တော်တို့ပြန်ပြီးတော့မှကျွန်တော်လည်းပြန်ပြီးတော့ဒီလိုဟာကျွန်တော်တို့ရဲ့ခေါင်းဆောင်တွေဟောဒီနိုင်ငံကြီးရဲ့တဝမ်းမှာရှိနေတဲ့ပြည်သူလူထုကြီးတရားဖန်ဆင်းဆန်တဲ့ပြည်သူလူထုကြီးလုံးရောက်ဖို့ပဲเนาะခုကွယ်လွန်သွားကြတဲ့ပြည်ဆက်သွားကြတဲ့ကြာဆုံးသွားတဲ့အာသာနီတွေရဲ့ဂုံတွေသူတို့ကိုဥညွတ်တဲ့နေတဲ့ကျွန်တော်တို့လူထုဟာဟောဒီပန်းနိုင်ငံကိုအကြောက်သွားပြီးတော့မှဒီရေတော်ဘုံကြီးရဲ့အောင်ပွဲစီကိုတော့ကျွန်တော်တို့လူထုမရောက်ကြအောင်သွားကြလို့တော့ကျွန်တော်တို့လေးနဲ့ထားပြီးတော့မှကျွန်တော်တို့အလုပ်ကြရမယ်တက်ကြောရမယ်ရောက်ကြအောင်လည်းကျွန်တော်တို့တိုက်ပွဲကိုပါဝင်ပြီးတော့မှလေးတော်ဘုံကြီးရဲ့အောင်ပွဲစီကိုကျွန်တော်တို့အထူးချီးတက်ကြပါမယ
်ဟုတ်ကဲ့ပါကိုဝင်းစောခိုင်းအနေအကြားကနေပြီးတော့အခုလိုဖြစ်ဆိုပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မီရန်ဒရယ်ပေါင်းကင်ဝေးပြီးတော့လူချင်းနဲ့ပန်းတိုင်းလမ်းတက်နိုင်ပါစေခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ VOE မြန်မာပိုင်းတင်းငွေတွေနေ့မနေ့ကအစီအစဉ်တွေကိုသောရရှင်နေနှာစင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ကတင်ပြပါမယ်ခင်ဗျာ။
စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲနေတဲ့ကြားကပဲမြန်မာနိုင်ငံတဝန်းရန်ကုန်မန္တလေးအပအဝင်မြို့အတော်များများမှာစနေနေ့ကလည်းဆန္ဒပြခဲ့ကြပါလေ။တဝဲမှာတက္ကသိုလ်ကျောင်းသားတွေ၊ကျောင်းဆရာဆရာမတွေ၊အင်ဂျင်နီယာတွေပါတဲ့ဆန္ဒပြသူတွေကမနေ့အာယုံမတက်ခင်မှာရောနေ့လယ်နဲ့ညနေဘက်တွေမှာပါစစ်တပ်နဲ့ရဲတွေကိုရှောင်ကွင်းဆန္ဒပြခဲ့ကြတာပါ။ရန်ကုန်ကမြို့နယ်တချို့မှာစနေနေ့ကလျှက်တပြက်တပိတ်ပျောက်ကြားတပိတ်တွေပြုလုပ်ခဲ့ကြသလိုစစ်ကောင်စီရဲ့အကြောင်းတွေပြန်ပြီးဖွင့်ဖို့ကြိုးစားမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစနေနေ့ကစကိုင်းရှမ်းပြည်နယ်ပင်လောင်းမော်လမြိုင်တနင်္သာရီတိုင်းရေပြူတို့မှာပြုလုပ်ခဲ့ကြတာပါဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ10ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တေဆုံးရသူပေါင်းက986ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်မှာမြန်မာစစ်တပ်ရဲ့မတ်လ29ရက်လေကြောင်းတိုက်ခတ်မှုကြောင့်တေဆုံးပျက်စီးမှုတွေနဲ့တောတောင်တွေထဲမှာအခုချိန်ထိဒေသခံတွေပုံအောင်နေရတာကို Free Burma Ranger အဖွဲ့ကမေလာဆန်းမှာရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းကိုတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။ဖားပုံခရိုင်ဒေဘူးနိုးရွာကိုမြန်မာစစ်တပ်ကနှစ်ကြိမ်တိုင်တိုင်လေးရင်နဲ့ဘုံနာကျဲခဲ့တဲ့အတွက်တေဆုံးသူ3ယောက်နဲ့ဒဏ်ရသူ8ယောက်ရှိတဲ့အပြင်စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတာကိုရောအခုချိန်ထိတောတောင်တွေထဲမှာဒေသခံတွေပုံအောင်နေရတာကိုမှတ်တမ်းတင်ထားတာဖြစ်ပါတယ်။တင်းင်းတွေနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှန်ပေါင်းဘေးရန်ရဲ့အမျိုးမျိုးကနေတင်ဝင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးတက်ပါThis program